Welcome to the Voice of America in Burmese.
Mingalam nekhe ma shin 2019 ခုနှစ်ဩဂုတ်လ15ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50 MHz အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။အခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ရဲမန်ထော်မှာသတင်းတွေကိုဥကြော်စံတာနဲ့အတူကြီးညာပါမယ်။တရင်ပတ်ဆက်ဘက်ကြဇက်တိုက်ဖြစ်ပေါ်နေတဲ့ဟောင်ကောင်စစ်နပ်ပြပွဲတွေနဲ့ပတ်သက်ပြီးဗုဒ္ဓဦးနေမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်။စီးပွားရေးညွှန်ကြိမ်းတွေကလာမယ့်နှစ်မှာကမ္ဘာစီးပွားရေးကျဆင်းမဲ့လက္ခဏာပြတ်တက်လာပြီးတဲ့နောက်မှာအမေရိကန်စတော့ရှယ်ယာဈေးကွက်ဗုဒ္ဓဦးနေကရော့ကျသွားခဲ့ပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုလည်းနားဆင်ကြပါမယ်မခွန်ကြီးလေ
။ကောင်းပါပြီရှင်။ဆက်လက်နားဆင်ကြရမယ့်သတင်းလွှာလေးထဲမှာတော့မောင်းသူမဲ့လေရင်နဲ့နှီးပညာတွေကိုမြန်မာစစ်တပ်စီကိုမယောင်းချခဲ့တဲ့အကြောင်းနဲ့မြန်မာပေါ်တန်ခတ်ပိတ်ဆို့မှုတွေကိုလည်းမချိုးဖောက်တဲ့အကြောင်း Cyber Corporation ရဲ့တုံ့ပြန်ချက်ပေါ်မှာဘယ်လိုယူဆကြပါသလဲ
။အဓိကတော့ဝယ်ယူကဘယ်လိုလဲ။မြန်မာစစ်တပ်ကနေပြီးတော့ဝယ်ယူရဒီကောင်းပါ။စစ်ရေးရပေါ်မှာရောမောင်းခဲ့တာပေါ့နော်။ရေးတိုက်ရ27နှစ်မြောက်မှာရောပြသခဲ့တယ်။အဓိကတော့
ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌရဲ့ပြောတုံသက်ချက်နဲ့အတူနားဆင်ရပါမယ်။တခါမြန်မာနိုင်ငံတည်းကပြည်နယ်နဲ့တိုင်းတချို့အတွင်းရေကြီးမြေပြိုတာတွေကြောင့်သေဆုံးသူတွေတဲမှာမွန်ပြည်နယ်ထဲမှာဆိုကျောင်းသား16ယောက်ပါသွားပါတယ်။ထိုင်းနိုင်ငံနဲ့မြန်မာနယ်စပ်မှာမူးယစ်စိတ်ကြွဈေးတန်းနဲ့ချီပြီးတော့ပိုင်ရှင်မဲ့အနေထားနဲ့ဖမ်းဆီးမိရတယ်။တခါဟောင်ကောင်ကစန္ဒပြပွဲတွေလက်နဲ့ချီပြီးကြာနေတဲ့အခြေအနေကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံသားနဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
တရင်ပတ်ဆက်ပတ်ကြာဇက်တိုက်ဖြစ်ပွားနေခဲ့တဲ့ဟောင်ကောင်စစ်နပ်ပြပွဲတွေနဲ့ပတ်သက်ပြီးဗုဒ္ဓဦးနေမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာဟောင်ကောင်နဲ့တရုတ်နယ်စပ်ကစီးရေးဆိုင်ရာလှုပ်ရှားမှုတွေပေါ်အမေရိကန်နိုင်ငံအနေနဲ့အလွန်အမင်းစိုးရိမ်ပူပန်မိကြောင်းတရုတ်နိုင်ငံနဲ့ဟောင်ကောင်ကသက်ဆိုင်သူအလုံးဟောင်ကောင်သားတွေရဲ့လွတ်လပ်မှုနဲ့ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်မှုအခွင့်အရေးကိုလေးစားလိုက်နာပြီးအဖြေတစ်ခုချကြဖို့တိုက်တွန်းကြောင်းနဲ့တရုတ်နဲ့ဗြိတိန်နိုင်ငံကြားလက်မှတ်ရေးထိုးထားတဲ့စာချုပ်မှာပါရှိတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေကိုလေးစားဖို့အရေးကြီးကြောင်းလဲကြေညာချက်မှာပါရှိခဲ့ပါတယ်။အမေရိကန်နိုင်ငံသားဦးဂျီနာနာကအကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချပြီးမဲ့ဟောင်ကောင်ရဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်အခွင့်အရေးအတွက်ဆက်လက်ထောက်ခံသွားမယ်လို့ကြေညာခဲ့ပါတယ်ခင်ဗျ
။အမေရိကန်ကုသရေးဝန်ကြီးဝန်ကြီးဝီလ်ဘာရော့စ်ကတရုတ်ကွန်ဆူရီပေါ်အခွန်သစ်ဆရာခိုင်နှုန်းထပ်မံတိုးချဲ့တောက်ခံမဲ့ကိစ္စကိုဆိုင်းငံ့လိုက်တာဟာတရုတ်အစိုးရကိုလိုက်လျောတာမဟုတ်ပဲခရစ်စမတ်ဇေဝရာသီမှာအမေရိကန်စားသုံးသူတွေအထောက်ပံ့ဖြစ်စေဖို့အတွက်သာဖြစ်တယ်လို့ပြောကြလိုက်ပါတယ်။ laptop computer လက်ကင်ဖုန်း video games ကလေးကစားစရာဖနက်အဝတ်အထည်စားတဲ့ကွန်ဆူရီပေါ်အခွန်ဆရာခိုင်နှုန်းတိုးမြင့်မဲ့ကိစ္စကိုဒီဇင်ဘာ15ရက်နေ့အထိဆိုင်းငံ့မယ်လို့အမေရိကန်ဘက်ကကြေညာခဲ့တာဖြစ်ပါတယ်။ဒီပစ္စည်းတွေဟာနှစ်ကုန်ဆုံးချိန်မှာအမေရိကန်လူမျိုးတွေအများအပြားဝယ်ယူလေးစီးရပစ္စည်းတွေလည်းဖြစ်ပါတယ်။ဒါ့အပြင်အမေရိကန်အစိုးရဟာကျန်းမာရေး၊လုံခြုံရေး၊အမျိုးသားလူမျိုးရေးနဲ့တခြားကိစ္စတွေပေါ်မှာအခြေခံပြီးတော့ကျန်းတရုတ်ကုန်စည်တချို့အပေါ်မှာလည်းပဲအခွန် support ပေးထားတာအခွန်ကောက်ခံမဲ့အချိန်ကိုတိုးချဲ့ထားပါတယ်။အမေရိကန်နဲ့တရုတ်တို့ရဲ့ကုန်သွယ်ဆွေးနွေးပွဲနောက်တစ်ကြော့ကိုတော့အခွန်စစ်ကြမ်းမှုအသက်ဝင်ပြီးနောက်စက်တင်ဘာလမှာပြန်လည်ဆက်တင်ဖို့ရှိနေပါတယ
်။စီးပွားရေးညွှန်းကြိမ်းတွေကလာပဲနှစ်မှာကမ္ဘာစီးပွားရေးကျဆင်းမဲ့လက္ခဏာပြသလာပြီးတဲ့နောက်မှာတော့ American Stock Share ဈေးကွက်ဗုဒ္ဓဦးနေက300ခန့်လုံးရော့ကျသွားခဲ့ပါတယ်။ဥရောပဈေးကွက်မှာလည်း Stock ဈေးနှုန်းတွေကျဆင်းခဲ့ပါတယ်။လေးလာသုံးသက်သူတွေကအားနည်းနေတဲ့ Germany နဲ့တရုတ်နိုင်ငံတို့ရဲ့စီးပွားရေးကရရှိခဲ့တဲ့စည်းစရာတွေကိုနောက်နှစ်ကမ္ဘာစီးပွားရေးကျဆင်းမဲ့လက္ခဏာတွေအဖြစ်ယူဆခဲ့ကြတာပါ။ပုံမှန်အားဖြင့်တော့ရေရှည်အစိုးရအာမခံစာချုပ်အတွက်အတိုးနှုန်းမှာရေတိုအာမခံစာချုပ်အတိုးနှုန်းတဲ့များပြားလေးရှိပါတယ်။ဗုဒ္ဓဦးနေမှာတော့ပုံမှန်မဟုတ်ပဲပြောင်းပြန်ဖြစ်ခဲ့ပြီးတဲ့နောက်ယင်းနှမြုံနယ်သူတွေကအမေရိကန်စီးပွားရေးအပေါ်စိုးရိမ်ပူပန်တာတွေပြသခဲ့ရတာဖြစ်ပါတယ်။အခုလိုအတိုးနှုန်းပြောင်းပြန်ဖြစ်တာဟာ2008ခုနှစ်နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်ပါတယ်။2008ခုနှစ်အမေရိကန်စီးပွားရေးအကြက်တဲမဖြစ်ခင်2008ခုနှစ်မှာလည်းအခုလိုအတိုးနှုန်းပြောင်းပြန်ဖြစ်ခဲ့တာပါ။အဲ့ဒီအချိန်တုန်းကအမေရိကန်လူသမားအများပြားလှုပ်လက်မဲ့ဖြစ်ခဲ့ပြီးနှစ်ရှည်ချင်းငွေတွေဝယ်ယူခဲ့တဲ့အိမ်ချင်းငွေပြန်လည်မပေးနိုင်လို့အိမ်ဆုံးချုံမှုတွေအများပြားဖြစ်ပေါ်ခဲ့မှုပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း60အတွင်းအမေရိကန်စီးပွားရေးကျဆင်းမှုကြီး9ခုမဖြစ်ခင်မှာအခုလိုအတုံးတုံးပြောင်းပြန်ဖြစ်လေရှိခဲ့ပါတယ်။ ်ပြည်နိုင်ငံကဆက်မှုထွက်ကုန်18နှစ်အတွင်းအနှံ့ဆုံးဖြစ်တယ်လို့ကြေညာခဲ့တယ်လို့ဥရောပစီးပွားရေးအင်အားကြီးဂျာမနီနိုင်ငံကလည်းဧပြီလကဇွန်လအတွင်းသူ့ရဲ့စီးပွားရေးကျဆင်းခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
အရင်ကနေဂျမ်ဘူးကက်ရှမီးယားနယ်မြေမှာအိန္ဒိယရဲ့ပြဿနာဖြစ်စေတဲ့လုပ်ရနဲ့ဒေသညီညာရေးကိုအန္တရာယ်ကျအောင်စေတဲ့ကိစ္စအတွက်ပါကစ္စတန်ဝန်ကြီးချုပ်အစ်မရန်ခန်ကသတိပေးစကားပြောကြားလိုက်ပါတယ်ဟစ်မွန်နာဒေသကနှစ်ချမ်းကွဲဒီနယ်မြေရဲ့ဆီမီအော်တိုနိုမီလို့ခေါ်တဲ့တပိုင်းတစ်စကိုပိုင်းအုပ်ချုပ်ရေးကိုအိန္ဒိယတစ်ဖက်သက်ယူဆလိုက်ပြီးတဲ့နောက်ရသက်တပတ်အကြာပါကစ္စတန်လွတ်လပ်ရေးနဲ့အခမ်းအနားမှာဝန်ကြီးချုပ်ခန်ကအခုလိုသတိပေးလိုက်တာဖြစ်ပါတယ်အကြံဖက်တုံ့ပြန်မှုတွေကိုကြဲကြဲပြန်းပြန်းဖြစ်ပွားလာတာကိုနှုတ်ဆက်သွားစီဖို့အတွက်အိန္ဒိယအစိုးရကတော့တောင်းနှင်ချီတဲ့တပ်ဖွဲ့ဝင်တွေကိုတိုးချဲ့စီလွှတ်ပြီးစမ်းနှင်ချီတဲ့ကက်ရှမီးယားလူထုအပေါ်မကြုံစဘူးတားဆီးမှုတွေပြုလုပ်ထားတာဖြစ်ပါတယ်။ဒါပေမဲ့တချို့နေရာတွေမှာတော့ဒီတားဆီးမှုတွေကိုရှုတ်ပတ်ပေးခဲ့ပါပြီ။လွတ်လပ်ရေးနေ့ဟာပျော်ရွှင်ပွဲနေ့တစ်နေ့ဖြစ်ပေမဲ့အိန္ဒိယရဲ့စိမ့်ပိုက်ဖိနှိပ်မှုခံရတဲ့ကက်ရှမီးယားညီနောင်တို့ရဲ့အတိတ်ဒုက္ခကြောင့်သူတို့စိတ်ညစ်ရတယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကက်ရှမီးယားအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးခေါ်ယူဖို့လဲပါကစ္စတန်ကတောင်းဆိုထားပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီကတော့ဒီကက်ရှမီးယားအငြင်းပေါင်းမှုနဲ့ပတ်သက်လို့1948နဲ့1950ပြည်လွန်နှစ်တွေမှာကြေညာချက်အများအပြားထုတ်ပြန်ခဲ့ပြီးမွတ်စလင်အများစုရှိနေတဲ့ဒေသမှာလူထုဆန္ဒခံယူပွဲလုပ်ပြီးအနာဂတ်ကိုဆုံးဖြတ်ဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရိနေမနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာရခိုင်ပြည်နယ်မင်းပြမြို့နယ်ကတရားတခုနီးမြန်မာစစ်တပ်ကစစ်ကြောင်းတခုကိုရခိုင်လက်နက်ကင်တပ်ဖွဲ့အေအေကဩဂုတ်လ14ရက်နေ့နေ့လယ်ပိုင်းမှာပဲဘုံခွဲတိုက်ခိုက်ခဲ့ကြောင်းဒေသခံတွေနဲ့အေအေဖွဲ့ကပြောပါရယ်အခုနောက်ဆုံးတိုက်ခိုက်မှုဖြစ်ခဲ့တဲ့မင်းပြမြို့နယ်မှာပဲတိုက်ပွဲတွေကြောင်းထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရသလိုတိုက်ပွဲတွေကြောင်းပြေးမိနေသူတွေလည်းရှိနေပါရယ်တိုက်ပွဲဖြစ်စဉ်အသေးစိတ်ကိုမသိရသေးပေမဲ့မင်းပြမြို့နီးနရန်လမ်းစုံမှာဖြစ်ပွားခဲ့ကြောင်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောသလိုတမလို့တရင်မှန်ကြားမှန်ပြန်ကြားရေးအဖွဲ့အတွေ့အမှုဘုံကျိုးစော်မင်းထွန်းကလည်းအတိအပြုပြောကြားခဲ့ပါတယ်တိုက်ပွဲတွေကြောင့်မင်းပြမြို့နယ်တလူချောင်းနဲ့ကလမတ်တောင်ဘက်ရွာတွေမှာဒေသခံရွာသား3000လောက်စစ်ပီးတင်းရှောင်နေရစားရတဲ့ဖြစ်တယ်လို့မင်းပြမြို့အရှိပတ်မှာရှိတဲ့ဘုံသားချောင်းတစ်ဝိုက်ကချေးရွာသား3000ခန့်ကလည်းစစ်ပွဲဖြစ်ပွားရာဒေသတွေမှာပိတ်မိနေဆဲဖြစ်တယ်လို့အကူအညီပေးရေးအဖွဲ့ကျန်းရေးကရုဏာဖောင်ဒေးရှင်းကတာဝန်ခံဦးသိန်းထွန်းကပြောပါရယ်အဲ့ဒီရွာတွေဟာအေးအဖွဲ့ကိုအခြေခံတဲ့ရွာတွေဖြစ်တာကြောင့်လိုအပ်တဲ့စီစီမှုတွေလုပ်ဆောင်ဖို့ဒေသအတွင်းဝင်ထွက်သွားလာခွင့်ကိုကန့်သတ်ထားတယ်လို့နောက်ပိုင်းနဲ့စစ်တပ်နိုင်ငံကတတ်မှတ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးက VU ကိုပြောခဲ့ပါရယ်ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေးတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့တစ်ဖက်မှာလည်းအေးအဖွဲ့နဲ့ဆက်နေရဲဆိုပြီးဖမ်းဆီးခံရမှုတွေလည်းရှိနေပါရယ်ဒီဇင်ဘာလကနေအခုလဇန်ပိုင်းအထိနှစ်ဖက်စီရေးပဋိပက္ခဖြစ်စဉ်တွင်အေအဖွဲ့ဝင်လူတန်တရားရှိသူ90ဦးကိုတမတော်ကဖမ်းဆီးစစ်ဆေးခဲ့ပြီးလက်ရှိစစ်ဆေးနေဆဲ36ဦးပြန်လုပေးခဲ့သူ10ဦးအမှုဖွင့်ထားသူ40ဦး45ဦးရှိနေတယ်လို့တမတော်ကဇွန်လအတွင်းကသတင်းစာရှင်းလင်းပွဲများထုတ်ပြန်ထားခဲ့ပါတယ်ခင်ဗျာ
မဟုတ်မမှန်ဆွဆွဲချက်တွေနဲ့3လတာဖမ်းဆီးခံရပြီဖြစ်တဲ့ VOA Video သတင်းတော်အောင်ကြည်မြင့်ရဲ့အရေးကိုမေးဖြောက်မထားဖို့နေစည်းမထားသတင်းတော်များအဖွဲ့ RSF ကအင်ဒစီနင်းဖန်စီချင်းဆိုင်ရာကုလသမဂ္ဂအလုပ်အဖွဲ့ကိုပြောကြားလိုက်ပါတယ်။သူဟာခံပြင်းဒေါသဖြစ်နေတဲ့အတွက်အစံငတ်ခံဆန္ဒပြဖို့လုပ်နေပြီလို့နန္ဒဆိုတဲ့နာမည်နဲ့အောင်ကြည်မြင့်ကိုယ်တိုင်လုတ်ကင်နေတဲ့ Channel Mandalay TV Editor Meaning က RSS ကိုပြောတယ်လို့ဆိုပါတယ်။ဆန္ဒပြပွဲတစ်ခုကိုလူမှုကွန်ရက်ပေါ်မှာတိုက်ရိုက်တင်ပေးနေစဉ်နန္ဒကရဲတွေစစ်သားတွေကိုဒုံးနဲ့ရိုက်တယ်ဆိုတဲ့ဆွဆွဲချက်နဲ့မေလ15ရက်နေ့ကသူ့ကိုဖမ်းဆီးခဲ့တာပါ။ဒီဆွဲချက်ကိုထောက်ခံတဲ့အထောက်အထားတစ်စုံတစ်ခုမှမရှိသလိုဆန္ဒပြသမားတွေကိုရဲတွေကရိုက်နှက်နေတဲ့ဗီဒီယိုသာရှိတယ်လို့ RSF ကထုတ်ပြန်ကြမှာဖော်ပြပါရယ်။နန္ဒခေါ်အောင်ကြည်မြင့်ကိုဖမ်းဆီးပြီးတလအကြာတရားဝင်ကြားဆက်တင်ခဲ့တာပါ။ပုံမှန်၅ခုနဲ့ဆွဲဆိုထားပြီးစုစုပေါင်း1019ကြက်ခံရပွဲရှိနေပါရယ်။ဒီမတော်မတရားဖမ်းဆီးမှုကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂကိုတိုက်တွန်းတယ်လို့ RSF အာရှပစိဖိတ်အကြီးအကဲဒန်နီယယ်ဘတ်စတာကဆိုပါရယ်။မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်နှစ်အတွင်း RSF ရဲ့သတင်းလွတ်လပ်ခွင့်ညှိနှိမ့်မှာ80%ကျဆင်းသွားခဲ့ပြီးနိုင်ငံပေါင်း180နဲ့138မှာရောက်ရှိနေပါတယ်
Somalia မြို့တော် Mogadishu နေစစ်စခန်းတစ်ခုကို El Sharab စစ်သွေးကြွတွေဗုဒ္ဓင်္ဂလိယဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံးအစုရစစ်သား6ဦးနဲ့ဓာတ်ပုံဆရာ2ဦးသေဆုံးပြီး73ဦးဒဏ်ရာရှိသွားတယ်လို့ရရှိတွေကပြောပါရတယ်။ Mogadishu မြို့တော်တောင်ဘက်ကီလိုမီတာ80အကွာ Adrelglade မြို့တပ်မြို့ကိုပောက်ကွဲရေးပစ္စည်းအဖြစ်တင်ဆောင်ထားတဲ့ကားတစ်စီးနဲ့တိုက်ခတ်ခဲ့တာလို့ဆိုပါရတယ်။ဒီတိုက်ခတ်မှုမှာသူတို့လက်ချက်ပစ်တယ်လို့ကြေညာထားတဲ့ El Sharab ကတော့အနည်းဆုံးအစုရစစ်သား9ဦး50သေဆုံးခဲ့တယ်လို့ပြောပေမဲ့လုံခြုံရေးတပ်သားတွေကတော့6ဦးသာသေဆုံးခဲ့တယ်လို့ VOA ကပြောပါရတယ်။စစ်သွေးကြ23ဦးကိုလည်းအစုရဘက်ကချေမှုန်းနိုင်ခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါရတယ်။ဒီတပ်မျိုးဟာလွန်ခဲ့တဲ့3နှစ်အတွင်းအစုရနဲ့ El Sharab တပ်ဖွဲ့တွေအကြားအချင်းချင်းလက်ပြောင်းလက်လွဲဖြစ်ခဲ့ပြီးပြီးခဲ့တဲ့ဩဂုတ်လ6ရက်နေ့မှာတော့အစုရဘက်ကပြန်လည်တိုက်ပိုက်ခဲ့တာဖြစ်ပါတယ
်။ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်စန်သားနဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။ဒီကနေ့မနက်နားဆင်ရမယ့်အထဲမှာတော့ဟောင်ကောင်စန္ဒပြပွဲတွေနဲ့စပါမယ်ရှင်။ဟောင်ကောင်စန္ဒပြပွဲတွေသတင်းဆက်ဘက်ကြာသချိန်မှာရုံးရင်ဆန်ခတ်မှုတွေတိုးခဲ့ပေမဲ့ပိတ်ထားခဲ့ရတဲ့ဟောင်ကောင်လေစိမ်းနဲ့ပတ်သက်လို့တော့တရားသူကြီးရဲ့အမိန့်အရစန္ဒပြမှုတွေကိုကန့်သတ်လိုက်လို့ဩဂုတ်လ14ရက်ဗုဒ္ဓဦးနေ့ကလေစိတ်ပြန်ပြီးတော့လဲပတ်နေပါပြီ။ရုံရင်ဆန်ခတ်မှုတွေဖြစ်ပွားစဉ်အတွင်းတရုတ်အစိုးရပိုင်းသတင်းဌာနကသတင်းတောက်တယောက်ကိုစန္ဒပြသူတွေကခတ်တထိန်သိမ်းခဲ့တာကြောင့်စန္ဒပြသူတွေကိုတရုတ်အစိုးရကအပြင်းထန်ဆုံးပြစ်တင်ဝေဖန်လိုက်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းဘက်အားလုံးကထိန်သိမ်းသိမ်းရှိကြဖို့တိုက်တွန်းပါတယ်။ဒါ့အပြင်ခီးသွာသတိပေးချက်ကိုလည်းထုတ်ပြန်ပေးထားပါတယ်။ VOA သတင်းတောက်စန်ဘာမှာပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုရဲမင်းထွန်းကပြောပြပါမယ်ရှင်။
ဟောင်ကောင်ကစန္ဒပြသူတွေကလေစိတ်အဆောက်အဦတဲ့နှစ်ရက်ဆက်တိုက်ဆင်မနာပြနေချိန်မှာပဲစန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုပ်ရင်းဆန်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေတာကြောင့်နိုင်ငံတကာကစိုးရိမ်ပူပန်ကြောင်းပြောကြသလိုဟောင်ကောင်ရဲတပ်ဖွဲ့အုံပြတဲ့နေလန့်တွေအပေါ်မှာလည်းကုလသမဂ္ဂကဝေဖန်ပြစ်တင်ခဲ့ပါတယ်။အဂုလ14ရက်နေ့ဗုဒ္ဓဦးနေ့မှာတော့စန္ဒပြသူတွေကတရုတ်အစိုးရပိုင်း Global Times သတင်းတောက်တစ်ယောက်ကိုခိတထိန်သိမ်းပြီးအနှောက်အယှက်ပေးခဲ့တာကြောင့်တရုတ်နိုင်ငံအစိုးရဘက်ကအပြင်းထန်ဆုံးပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်။တရုတ်အစိုးရပိုင်း CCTV သတင်းကြေညာသူကတရုတ်နိုင်ငံအစိုးရဟောင်ကောင်နဲ့မကာအိုဆန်ရာရုံးရဲ့သတင်းထုတ်ပြန်ချက်ကိုအခုလိုကြေညာခဲ့ပါတယ်။
我们对这种近乎恐怖主义的行径表示最强烈的谴责，并向受伤的内地同胞。
啊，江边路也路撇开的，地皮也薄，江路平平坦坦，别点小家伙的。比如等下压个的比马个丢那眼子，也不也不的呢。香港也得不会问的，对，面积还那么大的。香港啊，孙杨江边都收不回来哈。我们的呢，路经往的下个隆隆来了，秋跑开吧呗。သူတို့ရဲ့အပြုမှုဟာဥပဒေစိုးမိုးမှုကိုမထီမဲ့မြင်မလေးစားတာကိုပြသတာဖြစ်ပြီးနိုင်ငံတကာမှာဟောင်ကောင်ရဲ့ပြရုပ်ကိုထိခိုက်စေသလိုပြည်မကရဲဘော်ရဲဘက်တီရဲ့စိတ်နှလုံးကိုလည်းဆိုးဆိုးရွားရွားထိခိုက်စေပါတယ်
စနပြပွဲရဲ့ပေါ်ဝေပန်းရမှာအကြမ်းဖက်သမားအကြမ်းဖက်မှုဆိုရဲပြင်းထန်တဲ့စကလုံးကိုတရုတ်စိုးရဘက်ကတရားဝင်သုံးဆွဲတာဒါပထမဆုံးအချိန်ပါတချိန်ထဲမှာပဲတရုတ်စိုးရဟာတရုတ်စစ်တပ်ကိုဟောင်ကောင်နယ်စပ်ရှင်းစင်းပြည်နယ်ထဲတပ်ဆွဲချထားတာကိုဂျူရုတွေကရတဲ့တပ်ပုံတွေမှာတွေ့ကြရလို့ဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွင်းမယ်လို့မှန်းဆပြောဆိုချက်တွေပေါ်ထွက်လာခဲ့ပါတယ်။တရုတ်ပြည်သူနေစဉ်သတင်းစာလိုနိုင်ငံပိုင်သတင်းဌာနတွေကလည်းဥပဒေသားသွားအာနာဇက်နဲ့ရှင်းဖို့တောင်းဆိုလာခဲ့ပါတယ်။ဒီလိုတက်မာတဲ့အခြေအနေတွေကြောင့်အင်ကာနေကကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးမရှေးပရှာလေးကအကြမ်းဖက်နှိမ်နှင်းမှုအပေါ်စိုးရိမ်ကြောင်းပြောကြားခဲ့သလိုဗုဒ္ဓဦးနေမှာလည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲဒီကြေညာချက်မှာဟောင်ကောင်တရုတ်နယ်စပ်ကစီးရေးဆိုင်ရာလှုပ်ရှားမှုတွေအပေါ်အလွန်အမင်းစိုးရိမ်ပူပန်မိကြောင်းတရုတ်နိုင်ငံနဲ့ဟောင်ကောင်ကသက်ဆိုင်သူအလုံးဟောင်ကောင်သားတွေရဲ့လွတ်လပ်မှုနဲ့ကိုယ်ပိုင်အုပ်ချုပ်မှုအခွင့်အရေးကိုလေးစားလိုက်နာပြီးအဖြစ်တစ်ခုရှာကြံကြဖို့တိုက်တွန်းကြောင်းနဲ့တရုတ်နဲ့ဗြိတိန်နိုင်ငံအကြားလက်မှတ်ရေးထိုးထားတဲ့စာချုပ်မှာပါရှိတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာဆွေးနွေးခွင့်တွေကိုလေးစားဖို့အရေးကြီးကြောင်းလည်းညင်ညာချက်မှာပါရှိခဲ့ပါတယ်။ American သမ္မတ Donald Trump ကလည်းတရုတ်တပ်တွေနယ်စပ်ကိုပြောင်းရွှေ့နေတာကိုထောက်လိုင်းရေးသတင်းတွေအရသိရတယ်လို့ပြောပြီးဟောင်ကောင်ဟာတိုက်ခတ်ခဲ့တဲ့အခြေအနေမှာရှိနေတယ်လို့လည်းအင်ကာနေကပြောခဲ့ပါတယ်။ဟောင်ကောင်ကအခြေအနေတွေဆိုးရွားလာတဲ့နဲ့အမျှတရုတ်နိုင်ငံပိုင်သတင်းဌာနတွေကဟောင်ကောင်ကရုံးရင်းဆန်ခတ်မှုတွေကိုအသားပေးဖော်ပြပြီးဥပဒေစိုးမိုးရေးပြန်လည်ဖော်ဆောင်ဖို့တိုက်တွန်းနေခဲ့ပါတယ်။ဆန္ဒပြပွဲအစပိုင်းတုန်းကတော့ဒီသတင်းတွေဖော်ပြခြင်းမရှိခဲ့ပါဘူး။ဗုဒ္ဓဦးနေက Global Times သတင်းတော့အဖြစ်အပျက်ဖြစ်အပြီးမှာတော့ဒီလိုတောင်းဆိုမှုတွေအမြင့်ဆုံးကိုရောက်ရှိခဲ့ပါတယ်။ Zonlaga Sabi Bomo Pintan Lagare, Hong Kong Sanapia Boha, the Dimpas Seba Jo Shilabi Pidalo, the Tong Kuya Kuza Kunakunema, Britain Nangani, Hong Kong Jungo, Tule Tepianle, Lepiambi Naupai, Suyazo Jatet Kule Pipare, American Nanga, Canada, Australia, India Sarening and Riga, Hong Kong Gudwayame, Druning and Darin in it, 2-3 Wuria Shijabo, Ki Dwa Nozo Jet, Topian Tabare. Hong Kong Suyane, Sanapia Dureja, Totemud Zondiamshi Devime, Wensamunia Jaja Sangiare, Hong Kong Lizigaro, Bodonima, Longan Piane Sati, Lebanibi Pijama, Kamia.
Goyamintom Piata Ravashi, Cook Casa Birom Yamabi Sayat in Raris at Nazia Mava. Mandu met Layan Dun and Nipinari Tolo near Australia Chase Site, Shiver Corporation in Nem Yamasitago, Turo.
Australia, Vienna, Chesai, Shibalko, Prishinine, Yamago, Mandu Melini, Yangchare Niama, Uyopa Tamagaga, Chamatare, Lene, Yangchamu, Pepe, Damnichaku, Chopamu Shimshi, Australia, Soyane, Uyopa Tamagaruga, Songzan Sisebu, Gula Tamaga, Yea, Junjan Durine, Lukuye Periga, Taitunjatri, Pigere, Yapindunga, Trapogerava, Dajau, Yamago, Mandu Melini, Yangchagayanepatalu, Shibalko, Vioega, Setwe, Mimia Yama, Imegani, ဒီတန်တုံပြန်ဖြစ်ဆိုခဲ့ပါတယ်အဲ့ဒီထဲမှာတော့နှင်းပညာစီးပွားရေးကုမ္ပဏီကြီးတစ်ခုအနေနဲ့တကဘာလုံးမှာရှိတဲ့သုံးဆွဲသူအားလုံးကိုစီးမြင်စီကံကျင့်ဝတ်တွေအတိုင်းရောင်းချခဲ့တာဒါဖြစ်ပြီးမြန်မာစစ်တပ်ဟာရှီဘယ်ရဲ့ပစ္စည်းတွေကိုဝယ်ယူသုံးဆွဲသူတွေထဲမှာမပါတယ်လို့ကုမ္ပဏီကထုတ်တဲ့ပစ္စည်းတွေကိုလည်းမြန်မာစစ်တပ်ကိုရောင်းချခဲ့တာမျိုးမရှိခဲ့ကြောင်းဖော် ဲ့လေရင်အမျိုးအစားဖြစ်တဲ့ camcorder@s100 ကို shibel အနေနဲ့မြမကိုအရင်တုန်းကရောင်းချခဲ့ဘူးတယ်လို့အဲ့ဒီ email မှာဖော်ပြထားပါဗျ။အဲ့ဒီလိုတင်ပို့ရောင်းချတဲ့အချိန်တုန်းကလည်းဥရောပသမဂ္ဂကမြမအပေါ်လက်နဲ့ရောင်းချတာကိုပိတ်ဆို့မှုမလုပ်ခင်ကဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်သူတို့မြမကိုရောင်းချချိန်မှာလဲတီရင်းနဲ့ပြပမှာပြဋ္ဌာန်းထားတဲ့ဤဥပဒေအားလုံးကိုအပြည့်အဝလိုက်နာခဲ့တယ်လို့ Shibel က VOA ကိုတုံ့ပြန်တဲ့ email မှာရေးသားထားပါတယ်။ဒါပေမဲ့လဲ Shibel ကထုတ်တဲ့အလက်စားမောင်းသူမဲ့လေရင်အမျိုးအစားဖြစ်တဲ့ camcorder@s100 ကိုမြမရေးတက်ကတက်ဆင်အသုံးပြုခဲ့တာကိုသူတို့တွေ့ရှိခဲ့ရကြောင်း American Chase Site ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌGamson and San ga VOE ကိုပြောပါတယ
်လက်လက်ရောင်းချမှုပိတ်ဆို့မှုအဲမှာကဒီ dual use ဆိုတဲ့ဟာရောပါတာပေါ့နော်အခုအဆက်ရှိမှာချမှတ်ထားရတယ်ကွာ dual use ကဒီ billion use ဖြစ်ဖြစ်လက်လက်တစ်ခွေသုံးပြုလက်ဖြစ်ဖြစ်နှစ်ခွေသုံးလို့ရတဲ့ဟာကိုပိတ်ဆို့ထားတဲ့အခြေအနေရှိပါတယ်အဲ့လိုဆိုတော့ဒီ Shibel ရဲ့ဥစ္စာက camcopter S100 ကနှစ်ခုစုံသုံးလို့ရတဲ့အခြေအနေရှိတယ်အဓိကတော့ where youကဘာတူလဲအမစစ်တပ်ကနေပြီးတော့ဝင်ယူရဒီကောင်းပါစစ်ရင်ရင်ပေါ်မှာရောမောင်းခဲ့တာပေါ့နော်ရေးတိုက်ရ82နှစ်မြောက်မှာရောပြသခဲ့တယ်အဓိကတော့သူတို့အတုံးချတာတော့စစ်တပ်ကနေတုံးနေတဲ့ဟာတွေကျွန်တော်မြင်ရတယ
်ဒါအပြင်မြန်မာစစ်တပ်မှာနှီးပညာတွေတိုးတက်လာတာနဲ့အမျှမမှန်ကန်ကန်အတုံးမချဘဲတိုင်းရင်းသားတွေနဲ့ပဋိပက္ခဖြစ်တဲ့နေရာတွေမှာအထူးသဖြင့်ကချင်ပြည်နယ်တိုက်ပွဲတွေမှာမြန်မာစစ်တပ်ဟာအစစ်မြင့်နှီးပညာတွေတုံးပြီးတိုက်ခိုက်ခဲ့တာတွေရှိခဲ့ကြောင်းGamson and San ကပြောပါတယ
်ဒီနီးပညာပိုင်းအတွက်မြန်မာတပ်အတွက်ပုံမှန်မြင့်မားလာဖို့အတွက်စစ်ရေးတွေမှာမဟာဗျူဟာကြာကြာတုံးနိုင်ဖို့အတွက်နီးပညာပို့တိုးတက်မှုတွန်းပို့လို့ပုံစံဖြစ်နေရဗျအဲ့ဒါကိုကျွန်တော်စိုးရိမ်တာပါဘာလို့ဆိုတော့လက်ရှိအခြေအနေမှာတောင်မှအစ်မမြင့်သေးတဲ့ drone တွေကိုကျွန်တော်ကချင်ပြည်နယ်ဘက်မှာဆိုရင်ရောဒီ KIA ရဲ့ပိုက်ပွဲမှာရောတုံးတယ်နောက်တစ်ခုကတော့ဒီသူတွေကြားမှာရောတုံးတဲ့ဟာတွေကျွန်တော်တွေ့ရတယ်ဒီကဘာရဲ့ကံကတာပုံစံနဲ့ဟာကအောက်တိုဘာ2018မှာဒီကာမိုင်းဘက်မှာကျွန်တော်တွေ့ရတယ်လို့ပြည်သူလူထုကဒီပြောတဲ့ဟာတွေကျွန်တော်ကြားသိရပါတယ်အဲ့ဒါဆိုတော့ကျွန်တော်တကယ်ကိုစိုးရိမ်ပါတယ်ဆရာအဲ့ဒါဆိုဒီကံကတာကနေပြီးတော့ MLS ဒီ multi launcher ဆိုတာ missile system တုံးပြုလို့ရတယ်စစ်တပ်ဒီစစ်တုံးဆိုရင်အဲ့လိုတုံးလို့ရတဲ့အခြေအနေရောပါနေတယ်ဆိုတော့ကျွန်တော်ကစိုးရိမ်တာပါဗျ EU ကနေချပါသားတဲ့embargo ရချိုးဖောက်ရကြတယ်စစ်ဆေးဖို့အတွက်ကျွန်တော်တောင်းဆိုတာဟုတ်ကဲ့
ရှီဘောကထုတ်တဲ့ လက်စားမောင်းသူမဲ့လေယာဉ်အမျိုးအစားဟာ RS စော်ပွားများနိုင်ငံကစစ်တပ်နဲ့ဂျာမနီရေတပ်တွေမှအသုံးပြုဖို့အတွက်အဓိကဒီဇိုင်းရေးဆွဲခဲ့တာဖြစ်တယ်လို့ဆိုပါရယ်မြန်မာကဒီမောင်းသူမဲ့လေယာဉ်ကိုဝယ်ယူပြီးတကယ်တမ်းလက်တွေမှာစစ်ဖက်ဆိုင်ရာအတွက်အသုံးပြုနေတယ်ဆိုတာနိုင်ငံတကာသိစေဖို့အတွက်အခုလိုရှီဘဲကရောင်းချတဲ့ထုတ်ကုန်နဲ့ပတ်သက်လို့ကချင်မဟာမိတ်အဖွဲ့အနေနဲ့ကြေညာချက်ထုတ်ပြန်ခဲ့ရတာဖြစ်တယ်လို့လဲကမ်ဆန်အန်ဆန်ကဆိုပါရယ
်ရာပြည်သူတုံးမလို့လို့ပုဂ္ဂလိကတုံးမှုအခြေအနေပုံစံလိုမျိုးနဲ့လှုပ်ထားမှတကယ်ဆိုစစ်တုံးအတွက်ဒီအဓိကထားမှဝယ်ယူရဲဆိုတော့ညာကနိုင်ငံတကာကနေရောတစ်ခါလေကတော့အိတ်မမြင်ဖြစ်ဘူးပေါ့နော်အဲ့ဒါဆိုတော့မမြင်ဖြစ်တဲ့ဟာကိုကျွန်တော်အဓိကအဲ့ဒါထားမှဖွင့်ပြတာပေါ့အဲ့ဒါကိုအဓိကထားမှပြောတာပါဗျာ
ဒီအလက်စားမောင်းသူမဲ့လေရင်ကိုနေသားဆောင်တက်တွေကင်းလှည့်ရမှာရန်သူပြစ်မှတ်တွေကိုတတ်မှတ်တာမိုင်းရှာဖွေတာအပါအဝင်အခြားရေချောင်းနဲ့သက်ဆိုင်တဲ့အခန်းကဏ္ဍတွေမှာလည်းအသုံးပြုနိုင်ပါတယ်ဒါအပြင်အပြက်အစည်းတွေကြားကဲဆယ်ရေးအဖွဲ့တွေအတွက်အထောက်ကူပေးတာသိပ္ပံနည်းပညာလေ့လာတာကောင်းကင်နဲ့ပတ်သက်တဲ့ဓာတ်ပုံပညာရပ်တွေလူစုလူဝေးဖြစ်စဉ်တွေကိုထိန်းချုပ်ဖို့နဲ့မြို့ပြနဲ့ဆိုင်တဲ့အရက်ဖက်လုပ်ငန်းတွေမှာလည်းအသုံးပြုနိုင်တယ်လို့ဆိုပါတယ်ရှင
်။မအင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုတခါရေကြီးရေရှမ်းတဲ့အခြေအနေတွေကိုလည်းအလှည့်ပေးပါဦးမယ်။မြန်မာနိုင်ငံမှာမြစ်ရေကြီးရေရှမ်းတာတွေကြောင့်သေဆုံးသူ68ဦးရှိသွားပြီးမွန်ပြည်နယ်အတွင်းသေဆုံးသူတွေအနက်ကျောင်းသားကျောင်းသူ16ဦးပါဝင်ခဲ့တယ်လို့ပညာရေးဌာနဒုတိယဝန်ကြီးဦးဝင်းမော်ထွန်းကပုဒ်ထူးနေ့ကပြောခဲ့ပါတယ်။ကုလသမဂ္ဂကလည်းမြန်မာနိုင်ငံအတွက်ရေဘေးအကူအညီတွေဆောင်ရွက်ပေးနေပါတယ်။တစ်ချိန်တည်းမှာအိန္ဒိယနိုင်ငံမှာလည်းအကောက်နဲ့မုတ်တုံမိုးကြောင့်ရေကြီးရေရှမ်းတာမြေပြိုတာတွေရင်ဆိုင်နေရပြီးလူအသေးပြောင်းနေပျက်စီးဆုံးရှုံးမှုတွေလည်းပိုပြီးတော့များလာနေပါတယ်။အရေးပေါ်ကူညီကယ်ဆယ်ရေးနဲ့စာနာရိတ်ခါထောက်ပံ့မှုတွေလိုအပ်နေတဲ့အခြေအနေကိုစူးစီးတင်ပြပေးထားပါတယ်ရှင်။မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာမိုးသက်ထန်မြေပြိုတာတွေကြောင့်သေဆုံးသူ68ယောက်ထိရှိလာနေပြီးကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့သတင်းထုတ်ပြန်ချက်အရဩဂုတ်လ17ရက်နေ့အထိအိုးအိမ်ရွှေ့ပြောင်းနေထိုင်ရသူပေါင်း 8,000 ကျော်ရှိလာနေပြီဖြစ်ပါတယ်။မွန်ပြည်နယ်ပေါင်မြွနယ်သဲပြုခုံကျေးရွာမှာမိုးကြီးမြေပြိုမှုတွေကြောင့်သေဆုံးရသူတွေထဲကျောင်းသားကျောင်းသူ16ယောက်လည်းပါဝင်ကြောင်းနဲ့ကျောင်းသားကျောင်းသူ28ဦးကတော့စေယုံမှာကုသမှုခံယူနေရတဲ့အကြောင်းမင်းကနေပြည်တော်လွှတ်တော်အစည်းအဝေးပြီးမှဒုတိယပညာရေးဝန်ကြီးဦးဝင်းမော်ထွန်းကသတင်းထောက်တွေကိုအတည်ပြုပြောခဲ့ပါတယ်။ဒါ့အပြင်ရေလွှမ်းမိုးမှုဒဏ်ခံနေကြရတဲ့ပြည်နယ်မြို့နယ်နဲ့ခရိုင်ဒေသကြီးတွေမှာရေလွှမ်းခံနေရတဲ့ကျောင်းတွေကိုအကူအညီပေးကြဖို့ဒေသခံအရာရှိတွေကိုညွှန်ကြားထားပြီးဖြစ်တဲ့အကြောင်းနဲ့မြေပြိုကျမှုကြောင့်သေဆုံးခဲ့ရတဲ့ကျောင်းသားကျောင်းသူတွေရဲ့မိသားစုဝင်တွေကိုလည်းငွေကျပ်3သိန်းစီထောက်ပံ့ပေးခဲ့ကြောင်းနဲ့လက်ရှိမှာရေကြီးမှုကြောင့်ကျောင်းပေါင်း80လောက်ပိတ်ထားရတဲ့အကြောင်းလဲဒုတိယပညာရေးဝန်ကြီးကပြောပါတယ်။ဩဂုတ်လ13ရက်နေ့ကကုလသမဂ္ဂဦးဆောင်တဲ့အဖွဲ့အစည်းတွေကြားပူးပေါင်းရေးအဖွဲ့တွေကလည်းရေလွှမ်းမိုးမှုဒဏ်ကိုအဆိုးဆုံးခံနေရတဲ့မွန်ပြည်နယ်ကိုသွားခဲ့ကြပြီးနိုင်ငံတကာအဖွဲ့တွေအနေနဲ့ရေဘေးသင့်ပြည်သူတွေကိုအထူးရောက်ဆုံးအကူအညီပေးနိုင်မယ့်နည်းလမ်းတွေရှာဖွေလေ့လာသွားမှာဖြစ်တဲ့အကြောင်းလဲဖော်ပြထားပါတယ်။ရေဘေးသင့်ဒေသတွေမှာအရေးကြီးဆုံးလိုအပ်ချက်ဖြစ်တဲ့တန်ရှင်းရေရရှိရေး UNICEF ကရေတိုးလောင်ဖို့ဘုံတွေထောက်ပံ့တာရေတန့်စင်ဖို့လိုအပ်ပစ္စည်းတွေနဲ့တကူရေတန်ရှင်းရေးသုံးပစ္စည်းတွေကိုထောက်ပံ့ပေးနေသလိုရွေးရှားစည်းကမ်းတွေစတင်နိုင်ဖို့အရေးပေါ်သုံးကျန်းမာရေးပစ္စည်းတွေမွေးအန္တရာယ်နဲ့စီမံကုတ်ကဲမှုဆိုင်ရာအသိပညာပေးရေးနဲ့ပစ္စည်းဖြန့်ဝေပေးတာတွေကိုလည်းလောလောဆယ်မှဆောင်ရွက်ပေးထားတယ်လို့ဆိုပါတယ်တကယ်လို့အစိုးရပိုင်းကအကူအညီတောင်းလာခဲ့မယ်ဆိုရင်လေနိုင်ငံတော်အဆင့်အာဏာပိုင်တွေကသတ်မှတ်ထားတဲ့အဓိကဦးစားပေးလုပ်ငန်းစဉ်တွေအတိုင်းအရေးပေါ်အစီအစဉ်တွေကိုစတင်အသက်သွင်းဆောင်ရွက်ပေးသွားဖို့အဆင့်သင့်ရှိနေကြောင်းဒါအပြင်ချက်ပြုတ်စားတောက်ဖို့ခက်တွေ့နေတဲ့နေရာတွေအိုးခွက်နဲ့စံမရတဲ့အခြေအနေရင်ဆိုင်နေကြရတဲ့နေရာတွေမှာအဆင့်သင့်စားသုံးနိုင်မဲ့အာဟာရဖြစ်အစားအစာတွေကိုထောက်ပံ့ပေးဖို့အသင့်ပြင်ထားတယ်လို့လည်း UNOCHA ရဲ့ဝက်ဆိုက်မှာဖော်ပြထားပါတယ်တချိန်တည်းမှာပဲအိန္ဒိယနိုင်ငံမှာလည်းဒီလာတဲ့ရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူစုစုပေါင်း290ကျော်သွားပြီဖြစ်တဲ့အကြောင်းအိန္ဒိယအာဏာပိုင်တွေကမနေ့ဗုဒ္ဓဟူးနေ့ဩဂုတ်လ14ရက်မှာထုတ်ပြန်ကြေညာခဲ့ပါတယ်။သတင်းနှစ်ပတ်ကြာရွာနေတဲ့အားကောင်းတဲ့မုတ်တုံမှုကြောင့်လူပေါင်းတသန်းဝန်းကျင်နေရာရွှေ့ပြောင်းနေကြရပြီးပြည်နယ်6ခုမှာအိမ်တွေလည်းထောင်ပေါင်းများစွာပျက်စီးဆုံးရှုံးခဲ့ရပါတယ်။အိန္ဒိယတောင်ပိုင်းပြည်နယ်တွေဖြစ်တဲ့ကာရာလာနဲ့ကနဒါကအနောက်ပိုင်းမှာတော့မ မဟာရာရှထရာနဲ့ဂူဂျာရတ်ပြည်နယ်တွေဟာရေဘေးတံကိုအဆိုးဆုံးခံနေရတဲ့ပြည်နယ်တွေဖြစ်ခဲ့ကြပြီးနွေရာသီကစိုက်ပျိုးထားတဲ့ကောက်ဘဲသီးနှံဧကပေါင်းထောင်နဲ့ချီပြီးပျက်စီးခဲ့သလိုကားလန့်ရထားလန့်တွေလည်းပျက်စီးသွားပါတယ်ကာရလာပြည်နယ်ထဲမှာပြီးခဲ့တဲ့သတင်းပတ်ထဲမိုးသက်ထန်တဲ့အတွက်မြေပြိုကျတဲ့နေရာပေါင်းဒါဇင်နဲ့ချီရှိနေခဲ့ပြီးလူ100ကျော်ပိတ်မိနေသလိုအနည်းဆုံးလူပေါင်း105ယောက်သေဆုံးပြီး50ကျော်ပျောက်ဆုံးနေပါတယ်ကယ်ဆယ်ရေးအခြေအနေနဲ့ပတ်သက်လို့ကာရလာပြည်နယ်အုပ်ချုပ်ရေးမှူးပင်နာရာယီဘီဂျာရန်ကအခုလိုပြောပါတယ
်1118 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്
ရေဘေးကစေးစကံပေါင်း1818ခုဖွင့်ထားပြီးလူပေါင်း 38,569 ယောက်ကစေးစကံတွေမှာနေထိုင်နေကြပါတယ်
။တချို့ကတော့ရေနဲ့နဲ့ကျသွားတာနဲ့နေနေစီပြန်သွားကြပြီလို့လည်းသူကပြောပါတယ်။ပဲပိဆက်အဓိကစိုက်ပျိုးတဲ့မဒီယာပရာဒက်ပြည်နယ်မှာပြင်းထန်တဲ့မိုးကြောင့်32ယောက်သေဆုံးပြီးကောက်ပဲသီးနှံတွေပျက်စီးကုန်တဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။ပါရှုပတနာဖျားကြောင်းမှာခိုလုံနေတဲ့ရေဝေးဒုက္ခသည်တို့ကမိုးရွာသွန်းမှုအခြေအနေကိုအခုလိုဟိန္ဒူဘာသာနဲ့ပြောပါတယ
်။အာဒါကောင်ဂျယ်မကနဟိုချူကာဟဲ10
ရွာရဲ့တဝက်လောက်ရေထဲမျောပါသွားပါတယ်။ရေလှိုင်းတွေကလည်း15ဘေလောက်ထိမြင့်ပါတယ်
။ဂူဂျာရတ်မှာတော့မိုးသီးထန်မှုနဲ့ဆက်နွယ်တဲ့မတော်တဆထိခိုက်မှုတွေကြောင့်31ယောက်သေဆုံးခဲ့ပြီးမြောက်ပိုင်းတောင်ထူထက်တဲ့ဥတ္တရာခန်းအရတ်မှာလည်းမြေပြိုကျခဲ့တာကြောင့်သေဆုံးသူ10ယောက်ဝန်းကျင်ရှိပါတယ်။နောက်နှစ်ရက်ကြာတဲ့အထိကနတကာမဟာရာရှထရာနဲ့ဂူဂျာရတ်မက်ဒီယာပရာဒက်ပြည်နယ်အလဲပိုင်းတွေမှာဆက်ပြီးတော့နေရာကွက်ပြီးမိုးသည်ထန်နေလိမ့်အောင်မယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်ရှင
်ဗီဒီယိုရဲ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေနားဆင်နေကြတာဖြစ်ပါတယ်ရှင်အခုမူရစ်ဆေးဝါးဖန်စီသတင်းဘက်ကိုအလှည့်ပေးပါဦးမယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာကာလတံပိုးအားဖြင့်ဘတ်ငွေတန်း 1,200 ကျော်ရှိတဲ့စိတ်ကြွဆေးပြား 4 တန်းကျော်ဖမ်းဆီးရမိခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကဩဂုတ်လ14ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့အနီးမြန်မာနိုင်ငံတာချီလိတ်မြို့နဲ့မီတာ300လောက်သာကွာဝေးတဲ့မဲဆိုင်မြို့မင်းတန်တိုင်အမှတ်၁ရေးရွာနီးမှာဆာလိုက်18အိတ်နဲ့ထုတ်ထားတဲ့ကိုသုံးလုံးပန်းပြီးတစ်စိတ်စိတ်ကြွဆေးပြား၄တန်းတသိန်း900ကိုရွာသားတွေကသတင်းပေးမှုနဲ့သိသိခဲ့တာပါအမှတ်၂နေသားဆောင်တက်ကဘုံမူးနတ်ထီချင်းဆန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
်
ငွေစည်းဝါးတွေကိုထိုင်းနယ်မြေအတွင်းမှာတည်လာပြီးထိုင်းဘက်ကိုလက်လွဲပေးဖို့တတ်မှတ်ထားတဲ့နေရာမှာတည်ယူဖို့ချထားတဲ့အချိန်မိုးနဲ့လေပြင်းတွေတိုက်ပြီးရာသီဥတုဆိုးဝါးနေခဲ့တာကြောင့်ထိုင်းဘက်ကလက်လွဲယူမဲ့သူတွေရောက်မလာခင်မှာပဲအခုလိုမျိုးလမ်းဘေးမှာထားပြီးမူရမာကိုသမားတွေဟာမြန်မာနိုင်ငံဘက်စီကိုပြန်မတည်သွားနိုင်ခဲ့ကြတာလို့ဆိုပါတယ်ထိုင်းအနာပိုင်တွေကစိတ်ကြွဆေးပြားထည့်ထားတဲ့ဆာလာအိတ်ပေါ်ကလက်ဝေရာတွေကိုစစ်ဆေးနေပြီးကွန်ပျူတာစနစ်နဲ့လက်ဝေတွေရှာဖွေတဲ့စက်ကိုအသုံးပြုကာထိုင်းနိုင်ငံသားတွေပါဝင်ပတ်သက်မှုရှိမရှိဆက်လက်စစ်ဆေးနေပါတယ်။မူရမောင်ကိုသမားတွေကထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေတနိုင်ငံလုံးနဲ့မူရစည်းဝါးတွေဖြန့်ချီမှုတွေဆက်လုပ်နေတာကြောင့်မူရစည်းဝါးစစ်စင်ရေးနယ်မြေဖြစ်တတ်မှတ်ပြီးစစ်စင်ရေးလုပ်နေရတာပါ။တနည်းတနည်းစိတ်ကြွဆေးပြားတွေတန်းရာနဲ့ချီပြီးအများဆုံးဖမ်းမိနေတဲ့ချင်းရိုင်ခရိုင်တွင်းမှာမူရမောင်ကိုသမားတွေနဲ့ထိုင်းနယ်ဓာတ်ဆောင်တပ်တွေလည်းမကြာခဏတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ရှင်။
မအေးအေးမှာပြပြသွားတာပါရှင်ကျမတို့ VOA ကိုအီးမေးလ်ကနေတဆင်ဝေဖန်ကြံပြုလို့ရဲနားဆင်လို့ရဲတေးသချင်းတွေတောင်းယူလို့ရဲဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာတာပရိနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ကန်းစာနဲ့အတူဥကျော်စန်တာရဲ့မြန်မာရေးဆွေးနွေးခန်းမှာနားဆင်ကြရမှာက
မိုးဆွေးမြန်မာတော့မြန်မာနိုင်ငံရဲ့ပြဿနာပြည်သူ့ပြဿနာဟာနိုင်ငံရဲ့ပြဿနာဖြစ်တယ်ဒါရောနိုင်ငံရေးနည်းနဲ့တာဖြည့်ဆည်းရမယ်စီးရဲနဲ့မဖြည
့်ဘူး WSA ကိုအထူးအခွင့်အရေးပေးလိုက်လျော့ထားတာလားဆိုတာ KIO ကောင်းဆောင်ဟောင်းယခုငင်းချမ်းရေးအကျိုးဆောင်ဒေါက်တာတူးချာနဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာဖြစ်ပြီးသူယုံကြည်ရာအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်ဦးကျော်စံတာနဲ့မတ်ဤတန်စင်တို့ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကြောင့်ယင်းမြုံနယ်တွေသတိထားနေကြတယ်ဆိုရဲကောင်းစင်နဲ့ Gary Clayman ကဩဂုတ်လ17ရက်နေ့မှာရေးထားတာကို asiatimes.com မှာဖတ်ရပါတယ်။တင်မော်ကကြမ်းဖက်မှုတွေကိုစနစ်တကျကျူးလွန်တာတွေက2015ရွေးကောက်ပွဲလွန်ကာလမှာဒီမိုကရေစီရင်းနဲ့ဈေးကွက်စီးပွားရေးလုပ်ခွင့်အသွင်ကူးပြောင်းမှုကိုထိခိုက်စေတယ်ဆိုပြီးတော့ကုလသမဂ္ဂအစည်းအဝေးမှာဖော်ပြထားတဲ့အကြောင်းဆောင်းပါးရှင်ကထောက်ပြထားပါတယ်။ဥပိုင်ကော်ပိုရေးရှင်းကြီးကိုကြီးစိုးတာကမြန်မာစစ်တပ်ရဲ့စီးပွားရေးအင်ပါယာကြီးဖြစ်တဲ့အကြောင်းပြီးခဲ့တဲ့နှစ်ကစုံစမ်းစစ်ဆေးခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီကထုတ်ပြန်ခဲ့တာကိုလည်းဆောင်းမရှင်ကကိုးကားထားပါတယ်။ကချင်နဲ့ရှမ်းပြည်နယ်တွေကကြောင်မြန်ရနာတူးဖော်ရေးလုပ်ငန်းတွေနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာ၈သိန်းခွဲထွက်ပြေးရတဲ့နေမြေရှင်းလင်းမှုတွေကိုလှုပ်ဆောင်တဲ့တက်မတော်ရဲ့လုပ်ရက်တွေအပေါ်မှာဒီစီရင်ခစားကမိမောင်းထိုးပြီးတော့ထောက်ပြထားတာလို့យေတာထားပါတယ်။မြန်မာစီးပွားရေးဥပိုင် Limited MEHL နဲ့ Corporation MEC တို့ကိုဥဆောင်တဲ့အကြီးတန်းအရာရှိတွေနဲ့ပိုင်ဆိုင်မှုတွေကိုနိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေချမှတ်ပေးပြီးဖြစ်ပြီးတော့တက်မတော်ကိုလည်းအထူးဆန်ဖြစ်အောင်ထပ်ပြီးတော့လှုပ်ဆောင်တဲ့မတဲ့စက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂထွေထွေညီလာခံမှာဆွေးနွေးတော့ဖို့ရှိတယ်လို့လည်းយေတာထားပါတယ်ကလသမကရဲ့အထွေထွေယင်းနှံ့နှံ့မှုဆိုင်ရာစီးမြင်အရာအခြေခံစီးရင်အင်းအစီအခံစာတွေရှိထားရမယ်လို့သတ်မှတ်ထားပေမဲ့ MEC ရော MEHL ကပါဗန်နာရေးဆောင်ရွက်စာရက်နေရေနံနဲ့ဓာတ်ငွေတွင်းထွက်ပစ္စည်းဘဏ်ပိုင်ဆိုင်မှုတွေနဲ့ဆိုင်တဲ့ဆောင်ရွက်စာရက်နေပြထားတာမရှိဘူးလို့ဆိုပါတယ်။မိုင်းတူးတဲ့ဒေတာတွေမှာအထမခိုင်အလုတ်ခိုင်းစေမှုတွေနဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေပုံမှန်လိုလိုတွေ့နေရပြီးတော့ရခိုင်ဒေသမှာရိုဟင်ဂျာတွေရှင်းလင်းဖို့တက်မတော်နဲ့သူတို့နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကလှုပ်ဆောင်နေတာဟာစစ်ရာဇဝတ်မှုမြောက်နိုင်တယ်ဆိုပြီးတော့လေကုလသမဂ္ဂစစ်တမ်းအရာကောက်ချက်ချတယ်ဆိုပြီးတော့ဆောင်းမရှင်ကရေးသားထားပါတယ်။နိုင်ငံရဲ့ခြားကဖက်ဆက်အလုပ်လုပ်ကင်သူဒါဇင်နဲ့ချီပြီးတော့လေတွဲဝိုက်တော်နီးနဲ့ထိခိုက်နိုင်တာကြောင့်စီးပွားရေးနဲ့ဗန္ဓာရေးကဏ္ဍနဲ့ဆက်ဆက်လုပ်ကင်နေတဲ့ရင်းနှီးမြှုပ်နှံသူတွေဝယ်ယူသူတွေနဲ့လှူဒန်းသူတွေကိုလည်းဆက်ပြီးတော့လက်တွဲလုပ်ကင်မှုကနေရက်ဖို့ဆောင်းမရှင်ကတိုက်တွန်းထားတာကိုလည်းဖော်ပြပါတယ်ရှင်။
ဗမာရဲ့နောက်ွယ်မှာငွေမှန်ခိုဈေးကွက်ကြီးထွားဆိုတဲ့ကောင်းစင်နဲ့ UEC နိတာရေးတဲ့ဆောင်းပါးကို Nikki Agent Review မှာဖတ်ရပါတယ်။ရန်ကုန်အစုရှယ်ယာဈေးအဆောက်အဦဟာကိုလိုနီခေတ်ရဲ့အမွေအနှစ် Reserve Bank of India ရဲ့ရုံးခွဲအဆောက်အဦတစ်ခုဖြစ်ပြီးအခုအခါမှာတော့ Democracy အသွင်ကူးပြောင်းရေးကာလမြန်မာစီးပွားရေးစနစ်ရဲ့ပြိုင်ဦးတစ်ခုဖြစ်နေတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီအဆောက်အဦရဲ့နောက်ွယ်မှာတော့ငွေမှန်ခိုဈေးကနေ့စဉ်မပြတ်ဖြစ်ထွန်းနေပါတယ်။အခြေအနေကောင်းတဲ့နေ့ဆိုရင်တနေ့ထဲမှာဒေါ်လာသန်း50လောက်အရောင်းဝယ်ဖြစ်တယ်လို့အသက်40ကျော်ငွေကုန်တဲ့သူကခက်ကြွားကြွားပြောတဲ့အကြောင်းကိုကဖော်ပြပါရယ်စမတ်ဖုန်းကင်ပြီးအော်ဂျီဟစ်ကျဲငွေအရောင်းဝယ်လုပ်နေကြတဲ့လူတွေအများအပြားတွေ့ရပြီးတော့တစ်ခါတစ်ခါမှနိုင်ငံခြားကုမ္ပဏီနဲ့အရောင်းဝယ်လုပ်ရင်တစ်ချီထဲမှာဒေါ်လာ5သိန်းခွဲအထိအရောင်းဝယ်ဖြစ်တယ်လို့လည်းဆိုထားပါရယ်ငွေကြေးလဲလှယ်ရမှာငွေသားလက်ရောက်လဲလှယ်တာထက်ဘဏ်တွေကနေတစ်ဆင့်လွှတ်ပြောင်းကြတာတွေသာများတယ်လို့ဆိုပါရယ်ဗန်ချင်းချင်းကြီးနိုင်ငွေလဲနှုန်းစနစ်ရှိတဲ့အစင်းမြင့်နိုင်ငံတွေမှာလို့မဟုတ်ဘဲဒီမြန်မာနိုင်ငံမှာတော့တရားမဝင်တဲ့ငွေဈေးကွက်ကလည်းငွေလဲနှုန်းကိုအဓိကပြတ်ထန်းနေတာဖြစ်တယ်လို့ဖော်ပြပါရယ်ပြီးကြတဲ့နှစ်ကဆိုရင်အမေရိကန်ဒေါ်လာအတိုနှုန်းမြင့်တက်လာတဲ့အတွက်မြန်မာနိုင်ငံငွေလဲနှုန်းမြန်မာကျပ်ငွေရဲ့တန်ဖိုးဟာထိုးကျသွားခဲ့ပြီးတဒေါ်လာကို1330ရှိခဲ့ရာက1600ကျပ်အထိကျဆင်းသွားခဲ့တဲ့အတွက် စာကုန်နဲ့ဓာတ်ဆီဈေးအဓိကအဖြစ်မြင့်တက်လာခဲ့တယ်လို့ဆိုပါတယ်။ဒီလိုစာကုန်နဲ့ဓာတ်ဆီတွေဟာပြပကသင်းကုန်ပေါ်မှာအဓိကအားထားနေရတာဖြစ်တဲ့အတွက်မြန်မာနိုင်ငံစီးပွားရေးမှာအခက်ကြုံစေခဲ့တယ်လို့လည်းဖော်ပြပါတယ်။အဲဒီခါမျိုးမှာရဲတွေကငွေကြေးဈေးကစားသူတွေကိုဖမ်းဆီးလိုက်တဲ့အတွက်အစုချေရာဈေးယာယီရဆိုင်သွားခဲ့ပါတယ်တဲ့။ဒါဟာငွေကြေးဈေးကွက်ကိုထိန်းချုပ်တဲ့နေရာမှာအထူးရောက်ဆုံးဖြစ်တယ်လို့ဒေသခံ journalist တွေကပြောကြောင်းကြေညာထားပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံခြားငွေလှည့်လည်ရေးဈေးကွက်ဟာနှိကွေးသည့်တိုင်အောင်ရှေ့ကိုတော့တဖြည်းဖြည်းတိုးတက်နေပါတဲ့ဒီလိုပုံမှန်ဖြစ်လာအောင်လှုပ်ဆောင်တဲ့နေရာမှာနိုင်ငံခြားကုမ္ပဏီတွေရဲ့ရည်နှီးမြှုပ်နှံမှုကိုလည်းပဲတစ်စိတ်တစ်ပိုင်းအဖြစ်တော့ကျေးဇူးတရားမှဖြစ်တယ်လို့ပြောထားပါတယ်2017ဒီမိုကရေစီအသွင်ကူးပြောင်းရေးစတင်ခဲ့တဲ့ကနိုင်ငံခြားငွေလှည့်လည်ရေးထိန်းချုပ်မှုကိုပြန်ပြင်ခဲ့ပြီးတော့ပုဂ္ဂလိကဘဏ်တွေကိုလည်းပဲနိုင်ငံခြားငွေကင်ဆောင်ခွင့်ပြုခဲ့ပါတယ်တဲ့မန်ခူဈေးကွက်ကိုရုတ်တရက်ကြီးနှိကွက်လိုက်တာဟာတော့မြန်မာနိုင်ငံရဲ့ကုသရန်ဝယ်ရေးကိုကမောက်ကပဖြစ်စေနိုင်ပေမဲ့ဘာမှမလုပ်ဘဲလွှတ်ထားလိုက်ရင်လည်းပဲတရားဝင်ဈေးကဖုံဖြိုးရေးအတွက်အနှောင့်အယှက်ဖြစ်လာနိုင်စေတယ်လို့ဆိုပါတယ်မြန်မာနိုင်ငံငွေကြေးဈေးကွက်တည်ငြိမ်ရေးအတွက်ဘဏ်တွေကိုနိုင်ငံခြားငွေအယောင်အဝယ်ပို့ပြီးအလေးထားစေဖို့အဓိကကျနေပြီးတွန်းအားပေးဖို့လည်းလိုအပ်တယ်ဆိုပြီးဂျပန်စီးပွားရေးသုတေသီတူရဲ့တင်ပြချက်ကိုရေးသားထားပါတယ်ခင်ဗျာ
တော်ရရှိများရှင်မြန်မာနိုင်ငံနေရာတော်များများမှာမကြသေးခင်ရက်တွေအတွင်းမိုးသည်ထန်စွာရွာသွန်းရာကနေလူထိခိုက်ဒိဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေလည်းကြီးကြီးမားမားကြုံခဲ့ရပါတယ်။ဒီလိုအရေးပေါ်အခြေအနေမျိုးတွေကြုံရတဲ့အခါတုံ့ပြန်ဆောင်ရွက်ဖို့မြန်မာနိုင်ငံအနေနဲ့အသင့်ရှိနေပါရဲ့လား။ဒီထက်ပိုပြီးထိရောက်တဲ့တုံ့ပြန်မှုတွေလိုအပ်နေသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လက်ရှိကြုံနေရတဲ့ရေပေးတံကိုတာဝန်ရှိသူတွေတုံ့ပြန်ဆောင်ရွက်မှုတွေမှာအားရတာအမေရစီရီရှိတယ်ဆိုရင်လေတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 0932382555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။ VOA American တန်ရဲ့တိုက်ရိုက်လေးလိုက်စနေကစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်။အခုတော့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ဒီအစီအစဉ်ကိုတော့ဒေါ်လာလတ်တန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်။ဒီကနေ့မင်းတင်ပြမယ် Idiom အသုံးက
800 pound gorilla
ဖြစ်ပါတယ်။800ကရှီယာ POUND pound ကအလေးချိန်ပေါင် GORILLA gorilla ကအဖရိကလူဝင်ကြီးဆိုတော့စကစုခုရဲ့ဓာတ်ရိုက်ဒီဘက်ကတော့ပေါင်100လေးတဲ့လူဝင်ကြီးပေါ့ဒီအသုံးရ idiom အဓိပ္ပာယ်ကိုရှင်းရမယ်ဆိုရင်ပေါင်100လေးတဲ့လူဝင်ကြီးဘယ်မှာထိုင်မလဲဆိုတဲ့ပဟေလိရဲ့အဖြေမှာရှိတယ်လို့ဆိုပါတယ်ပေါင်100လေးတဲ့လူဝင်ကြီးအနေနဲ့သူ့လောက်ကြီးတဲ့ကောင်မရှိသလိုသူကြောက်ရမယ်သူလည်းမရှိတာမို့ပဟေလိရဲ့အဖြေကတော့သူထိုင်နေတဲ့နေရာမှာသူထိုင်မဲ့ဘုဒ္ဓဘာကျူးဆိုက်စရာမလိုဘူးဆိုတဲ့သဘောပါပဲ။အဲ့ဒီအတိုင်းပါပဲ idiom ဆိုရဲ the white ဒီဘေကတော့အထူးသဖြင့်နိုင်ငံရေးမှာတိတ်ကိုအင်အားကြီးနေတော့ဘယ်ဥပဒေဘယ်စီကံဘယ်အဖွဲ့အစည်းဘယ်အမိန့်ကိုမှကြောက်စရာမလိုတဲ့အနေအထားမျိုးမှာရှိနေတဲ့ပုဂ္ဂိုလ်မျိုးဓမ္မမဟုတ်နိုင်ငံကိုဆလိုတာဖြစ်ပါလေ။စီရေးပဲဖြစ်ဖြစ်စီးပွားရေးပဲဖြစ်ဖြစ်တန်တမာရေးအနေအထားပဲဖြစ်ဖြစ်လို့ချင်ရလူလို့ရတဲ့အင်အားကြီးမားတာကိုဆလိုတာဖြစ်ပါလေ800 pound gorilla အတုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ China supplies 80% of North Korea's food and energy So China is the 800 pound gorilla for North Korea
ဒီနိုင်ငံဟာမြောက်ကိုရီးယားရဲ့စစ်နာရေးခံနဲ့လောင်စာအတုံး80ရာခိုင်နှုန်းကိုထောက်ပံ့ပေးနေတာဖြစ်တော့တရုတ်နိုင်ငံဟာမြောက်ကိုရီးယားပေါ်တိတ်ကိုလွှမ်းမိုးမှုရှိတဲ့နိုင်ငံဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ် Uma ko nau takaw lila chi cha ya aw ma.
China supplies 80% of North Korea's food and energy. So China is the 800-pound gorilla for North Korea.
Si ye bae phi phi, si wa ye bae phi phi, tan taman ye ni tha bae phi phi, lou chin ya lou lou ya de in a chi ma da ko stadium a thong ya be lu pyo mle.
800-pound gorilla.
Lou pyo lu ya ba de. A ra ga ro di kri mne tin pya ge de stadium a thong me phit ba de.
လာတဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုကျမတို့ရဲ့ website လိပ်စာ burmese.voanews.com မှာအင်္ဂလိပ်စာလေ့လာကြမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့ပြန်ပြီးတော့နားဆင်လေ့လာနိုင်ပါတယ်။အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ပြီးတော့နားဆင်ကြရပါမယ်ရှင်။နှစ်ပေါင်း30ကြာအပြည့်ရခဲ့ပြီးတဲ့နောက်ဝါဒေတာဟာတိတိတသာတိုးတက်ဖွံ့ဖြိုးလာခဲ့ပေမဲ့တစ်ချိန်တည်းမှာအရင်အပြစ်ရခဲ့တဲ့ကချင်ဒေသမှာတော့တိုက်ပွဲတွေပြန်ဖြစ်လာနေပြီးဒေသခံပြည်သူတွေဒုက္ခပင်လဲဝေနေရဆဲဖြစ်ပါတယ်။ဒါဟာအစိုးရနဲ့တမတော်တို့က UWSC ကိုအထူးအခွင့်အရေးပေးလိုက်လျောထားတာလား။ဘာကြောင့်လိုက်လျောရသလဲဆိုတာ KIO ခေါင်းဆောင်ဟောင်းယခုငင်းချမ်းရေးအကျိုးဆောင်ဒေါက်တာတူးချာနဲ့ဦးကျော်စံသားတို့ကဆွေးနွေးသုံးသပ်ထားပါတယ်ရှင်
။ဒေါက်တာတူးချာခင်ဗျာ KIOဖွင့်နာဖအစွာလက်ထက်တုန်းက18နှစ်လောက်လာမသိဘူးဆရာရင်းညံရခဲ့တယ်ထင်ပါတယ်အခုပฏิပက္ခပြန်ဖြစ်လာတာ10နှစ်လောက်ကြာခဲ့ပြီဆိုတော့ပြည်သူတွေလည်းတော်တော်လေးဒုက္ခရောက်ကြတယ်ဒါပေမဲ့ UWSC ဝါရီကတော့သူတို့မပြတ်မတောက်ဆက်လက်ပြီးတော့ညံ့ညံ့ရရှိခဲ့သလိုဒေသဟာအတော်တိုးတက်နေတယ်ဆိုပြီးတော့ PA တော်သတင်းသမားတွေတွားရောက်ခဲ့တော့တော်တော်အကြေစရာတိုးတက်နေတာတွေ့ရပါတယ်ကျွန်တော်စိတ်ထဲမှာနှိုင်းရှင်ကြီးတယ်တကယ်လို့ KIU လည်းပဲအဲ့လိုသာညံ့ညံ့ရဇက်တိုက်ရှိခဲ့ရင်ကချင်ဒေသဟာလည်းတော်လေးတိုးတက်ပြီးအားရစရာဝန်သားစရာဖြစ်မှာပဲလို့ကျွန်တော်စဉ်းစားမိပါတယ်ဆိုတော့ဘာကြောင့်ညဉ့်ညေးနှစ်တော်တော်ကြာရနေခဲ့ပြီးမှပြန်ပြတ်သွားသလဲဆိုတာအချင်းယုံပထမဆုံးစပြပါဆရာ
ဟုတ်ကဲ့ကြာအဲ့ဒီ1990လေးခုတည်းခြေကြရဒုစရဲ့နေမှာချုပ်ဆိုတဲ့အပြစ်ခတ်ရစရဲ့စာချုပ်ပေါ့ဗျာညဉ့်ညေးအပြစ်မှန်တော့မဟုတ်ပါဘူးအပြစ်ခတ်ရတာကလည်းရဲချက်ကအပြစ်ခတ်ရပြီလို့ရှိရင်နိုင်ငံရေးဆွေးနွေးဖို့ဖြစ်ပါတယ်။အဲ့တော့အဲ့လိုနဲ့အပြစ်ခတ်ရခဲ့ကြတာပေါ့။ရခဲ့ကြတော့ဆက်ကနေကြာတဲ့အထိနိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်ဘူး။အဲနောက်ဆုံးကျတော့ဘာလာလဲဆိုလို့ရှိရင်2009မှာဒီ BGF ပေါ့။ဘောဒါကဖို့လက်ခံဖို့တိုက်တွန်းတာပေါ့။နော် propose လုပ်တာပေါ့အစိုးရက။အဲ့ဒါဒီကေဝကဒါကိုပြန်စစ်စစ်ကြည့်တဲ့အခါကျတော့နိုင်ငံရေးအမိတာကမပါဘူးလို့သူမြင်တယ်။ဒီရေကြောင်းလေးပို့တော့ပဲရှိပြတော့မှနိုင်ငံရေးတဲ့ပတ်သက်ပြီးဆွေးနွေးတာနိုင်ငံရေးအမှတ်ခံချက်ရအောင်ဆွေးနွေးဖို့ဆွေးအချက်တွေမပါတဲ့ကြောင်းသူ့လက်မခံဘူးလေလက်မခံတဲ့ခါကျတော့နောက်ဆုံးအစီအပဲအဲ့ဒီ2010စက်တင်ဘာလတရနေ့အစပိုင်းမှာစက်ကူနိကြာအပြစ်ခတ်ရစီးရစာချုပ်ကိုဖျက်လိုက်တာပါဗျာအပိုလစ်လုပ်လိုက်တာပါဗျာအဲ့တော့အဲ့ဒါဘာလို့လို့ရှိရင်နိုင်ငံရေးအမှတ်ခံချက်မရနိုင်ပဲနဲ့ဒါစီးရတဲ့အပြစ်ခတ်ရထားတဲ့အတွက်ကြောင့်နောက်ဆုံးကျတော့ဒါပြန်ပြတ်သွားတာပဲ
အဲ့တော့ဝါနဲ့ပါกว่าတယ်ဆရာကချင်းနဲ့
အဲဝါကတော့သူလည်းဒီအပြစ်ခတ်ရထားတာနိုင်ငံရေးဟိုဥစ္စာမှတ်ခံချက်သူလည်းရတာဆိုမရပါဘူးအတူတူပါပဲဒါမဲ့သူတို့ကကျတော့ဒီဘော်ဒါကတ်ဖို့လက်ခံရမယ်ဆိုတော့မှဒီတိုက်တွန်းတဲ့အပိုင်းတွေကျတော့မကြမ်းမိဘူးလေ2009အပိုင်းမှာသူကပြစ်ခတ်ရထားတယ်အဲအဲ့ဒါဒီတိုင်းဒီတိုင်းပဲနေနေတာမတူညီတဲ့အနေအထားအဲ့ဒါတစ်ချက်ရှိတယ်ကြာဟုတ်ကဲ့
အဲ့တော့အနာပိုင်းတွေဘက်ကဘိုးအစိုးရဘက်က double standard လို့ပြောလို့ရလားဆရာ။ဝါဟိုကြတော့တမျိုးအခွင့်အရေးပူပြဲသဘောဖြစ်တယ်။ border guard မလုပ်ခိုင်ဘူးသူတို့တန်းနဲ့သူတို့နေခိုင်းတယ်။ကျန်တဲ့တိုင်းသားတွေကြတော့ဒါ border guard လုပ်ရမယ်လို့ဆိုရဲကိစ္စနဲ့ပတ်သက်ပြီးတော့သဘောထားနှစ်မျိုးပေါ့လေ။ဟိုဘက်တမျိုးဒီဘက်တမျိုးလုပ်နေလို့ပြောလို့ရတာပေါ့ဆရာ
။အဲ့ဒါကတော့ဒါတကယ်လို့ဖြစ်နေတာပေါ့နော်။ဒါကတော့ဒါအစိုးရရဲ့အပိုင်းပေါ့အနာပိုင်းရဲ့အပိုင်းပေါ့အဲ့ဖြစ်နေတာတော့အဲ့လိုတော့ဖြစ်နေတာသိနေရတာပေါ့ဟုတ်ကဲ
့ဆိုတော့နောက်တစ်ခုကဝါရဲနောက်မှာတရုတ်ကမမမမရက်နေလို့များအဲ့လိုဖြစ်သွားတာလားဆရာ
ဒီလိုဒီလိုလဲပုံတယ်ကားချကျွန်တော်ကတတ်မှတ်ပြုလို့တော့မရဘူးဖြစ်ပါတယ်တရုတ်ရဲ့ကန်တာကတော့ဒါပါတော့ပါနေတယ်ဒါပေမဲ့ဒါကအဓိကအကျဆုံးလို့တော့ပြောမှာဖြစ်ပါဘူးအဲ့ဝါကဟိုသူ့အနေနဲ့အပြစ်ခတ်ရပြပါပြဿနာဟိုဒီမရှိလာတာကခုနပြောတဲ့ဒီပြစ်ခတ်ရပြတော့ဆွတ်လို့ရမယ်ဟာပါပါစားကအစိုးရကချမှတ်ပေးတာမရှိဘူးအပြစ်ခတ်ရပေးတာပြီးတာနဲ့ဒီလိုပဲထားခဲ့တာဟုတ်ဒါကြောင့်
ဝါမှာတမျိုးဒီမှာရတော့အပြစ်ခတ်ရပြီးတော့ငန်းရင်းဆွေးနေတဲ့အပြင်သာပေါ်တာကသူစလက်ခံရမယ်ဆိုတဲ့တောင်းဆိုမှရှိလာတယ်အဲ့မှာနေပွာလာတော့ပြန်တရုတ်သဘောထားကိုနည်းနည်းလေးတခွန်းဆက်မိကြပါသေးတယ်တကယ်တော့ KIU ဟာလည်းပဲတစ်ချိန်ကတရုတ်နဲ့တော်လေးရင်းနှီးခဲ့တဲ့အင်အားစုတစ်ခုဖြစ်ပါတယ်ဒါပေမဲ့ဝါကိုကြတော့ပို့ပြီးတော့တရုတ်ကပန်ပို့ပြီးတော့ဝါကိုပန်ပို့တာ
KIU ကျွန်တော်အနေနဲ့ပုံမနေပြောမှဆိုတော့တရုတ်ကဝါကိုဘလော့ပြပန်ပိုးနေတယ်လို့ဆိုတော့ကျွန်တော်အသိကြမသိဘူးကြာအဲ့ဒါတရုတ်ရဲ့ပေါ်လစီကတော့ကျွန်တော်ကေဝဆိုက်ပဲကကြည့်မယ်လို့ရှိတော့ပန်ပိုးတာတော့မရှိပါဘူးအဲအကြောင်းလို့ဒီအဖွဲ့ကြီးဒီဥစ္စာဝါနဲ့ကေဝကြားမှာမတူတဲ့အချက်ကတော့ဘာတွေရှိလဲကျွန်တော်သိကြတော့မသိဘူးအဲ့ဒါကဝါကတော့သူ့အနေနဲ့လည်းနဲ့အင်အားတောင့်နေတာအရင်က လက်ကြံနေရှိတယ်ဘာသာဝင်လက်ကြံနေရှိတယ်ဒါဆိုလိုတိုင်းသိကြတာပါစေအဲ့ဒီမှာပလတ်ကပါရှိလဲဆိုတော့ကျွန်တော်လည်းသိကြမသိဘူးဒါပေမဲ့တရုတ်ရဲ့ပေါ်လစီကတော့ဒါကျွန်တော်အထင်နဲ့ဒီညမာနိုင်ငံပြည်သူရေးမှာအဲဆက်သွယ်မှုမရှိဘူးရရရောကိုရောက်ပြီးတော့မှဆက်ဖက်တာမျိုးတော့မရှိဘူးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်အဲ့လိုမျိုးထားတယ်ကြားဟုတ်ကဲ့နောက်တစ်ခုကအခု ခိုင်အေအေကလည်းပဲယူတီဘီအက်စီဝါကိုပေးထားတဲ့အခွင့်အရေးမျိုးသူတို့လူကြီးနဲ့ဆွေးရဖြစ်လာပါတယ်။ကျွန်တော်တိုင်းသားတွေဟာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတည်တည်လင်းလင်းပေါ်ပြောတာမကြပါဘူး။ရင်းကုန်နှုတ်ပိတ်နေကြတာတွေ့ရပါတယ်။တိုင်းသားအများစုရဲ့သဘောထားဟာလည်းပဲဝါကိုများအားကြလေသလားဆိုတာကျွန်တော်စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲ။ဟုတ်ကဲ့ဗျာဒီအားနဲ့ပတ်သက်တော့ကျ ဒါပေမဲ့တချို့ကဒီဝါကို competition နဲ့ဆီရတယ်လို့ထင်ကြတယ်။ဒါရရခိုင်ကလည်းဒီဝါလိုပဲ competition တောင်းဆိုလာတဲ့ဆွေး data နဲ့ဆက်လာ။အဲကြောင့်မလို့ဒီစာကတော့ကျွန်တော်သိခင်သူပြောတာတော့ပြောတာပေါ့ဗျာ။ဒါပေမဲ့လက်တွေ့သိမကြနိုင်သေးဘူးလို့ကျွန်တော်ထင်တယ်။ဒါအများကြီးဝိုင်းဝန်းရှိနေဖို့ပါပြည်နယ်လို့အတန်းတားမြေစဉ်းစဉ်းပြရမှာဖြစ်တယ်။ဒါကြောင့်ဝါလည်းအခုကကျိုးရတော့ပြည်နယ်တောင်းဆိုလို့ပါကြတယ်။တချို့က competition ရထားလို့ပါကြတယ်။ကျွန်တော်ဒါတော့ဖြင်တာပေါ့ဗျာ။ဝါကလူလတ်နေနေတဲ့ competition ပဲလားလို့ထင်တာပေါ့ဒါပေမဲ့ competition ရဲ့အတိအပေကိုကျွန်တော်တို့ဝင်လာတိုးတက်ကြည့်မယ်ဆိုလို့ရှိရင်သူက competition အစီအမံမရသေးပါဘူ
းဒါပေမဲ့ဝါရဲ့အခြေအနေကသူတို့ရဲ့ကိုပိုင်းလက်နက်ကင်တပ်ဖွဲ့စစ်တပ်ကိုသူတို့ဖွစီထားခွင့်ရှိတယ်သူတို့ဒေသထဲကိုဒီဘ ਹੁ အစိုးရရဲ့တပ်ဖွဲ့တွေလာလို့မရဘူးဆိုတော့ကံတက်ချက်တွေရှိတော့ဒါကိုအကြရရလို့ထင်ပါတယ်ဆရာ
ဟုတ်ကဲ့အဲ့ဒါလေကျော်ပွန်လူပြောမှာဆိုလို့ရှိရင်လာလို့မရဘူးဆိုရဲဥပဒေမရှိပါဘူးအဲလာရခက်တဲ့အတွက်ကြောင့်မရောက်တာပဲဖြစ်နေတာပေါ့ဒါတည်းဘ ਹੁ ရဲ့ချစ်ပြဖို့အလားနည်းနဲ့ကွာဝေးတယ်ဆိုတာမျိုးတော့ဖြစ်နေတယ်အဲဒီဒီဘုရင်တပ်ဖွဲ့ဖွဲ့စည်းတာတဲ့ဝါကြီးလည်းမဟုတ်ပါဘူးအခြားတိုင်းသားတော်လည်းဖွဲ့စည်းလာအလုံးဖွဲ့စည်းနေကြတာပဲအဲမှာတည်း in app ကိုတောင်းတာလည်းရှိတာပေါ့ဝါကငါကိုတောင်းတယ်သူ့ပဲပူပါတယ်အဲကြောင့်မလို့ဒီဝါကအချို့ချို့စေခံစားနေရတယ်ဆိုရဲ့အပိုင်းကတော့အချင်းနေရဒီလိုပဲထင်ကြမြင်ကြတာတော့ရှိတယ်။ဒါပေမဲ့ဒီကဲ policy အရဒီလိုပြတန်းတာမျိုးပါမျိုးဒီလိုတော့ဒီလိုနိုင်ငံမှာမရှိဘူးပါဘူး။အဲ့လိုပဲနားလည်ဖို့ပေါ့
။ဟုတ်ကဲ့။နောက်တစ်ခုကအခု NLD အစိုးရတက်လာ3နှစ်ပြည့်ခဲ့ပါပြီ။ငင်းငယ်ရေးအတွက်သူတို့အာဂျုံမန်တက်လုပ်မယ်လို့စကြရာပြောလာခဲ့တာ။အခုဘလောက်ထိခီးရောက်ပြီလို့ဆရာထင်ပါလဲ။ရှေ့ကိုရွေးတယ်လို့ဆရာယူဆပါလားရင်တဲ
့။အခုကျွန်တော်မြန်မာထားတော့တော့မဖြစ်ပါဘူး။မဖြစ်သေးစွာလည်းတည်းရက်တန်သွားတယ်နောက်ဆုံးသွားတယ်လို့တော့ကျွန်တော်မဆုလို့ပါဘူးရှေ့ကတော့ရွေးတော့ရွေးရမှာပဲဒါနေလန်းတော့ရှာနေပါလေဒါ blockage ဖြစ်တာပါဗျာဒါဟိုဒါဒီပုံမှုတွေလည်းများတယ်ကျွန်တော်ကညင်းချရဲ့အမှန်တကယ်ရရှိမှုဆိုလို့ရှိရင်မိုးလိုညင်းတာပေါ့ကိုလိုတယ်မိုးဆွေးနေရမှာတော့မြန်မာနိုင်ငံရဲ့ပြဿနာပြည်တွင်းပြဿနာနိုင်ငံရဲ့ပြဿနာဖြစ်တယ်ဒါရောနိုင်ငံရဲ့နည်းနဲ့ဒါဖြေရှင်းရမယ်စည်းရဲနဲ့မဖြေရှင်းရဆိုတော့မိုးကိုအခိုင်အမာချမှတ်ရမှာဒီလိုရှိတော့ဒီညီကြရင်နဲ့ဖြည့်ရှင်းသွားတဲ့နေရာမှာနိုင်ငံရေးရဖြည့်ရှင်းသွားတဲ့နေရာမှာဒီကိုယ်ပိုင်ကြတာခုတည်းတန်းတူအခွင့်အရေးကိုအပြည့်အဝပေးနိုင်တဲ့ဖက်ဒရယ်ဒီဆောင်စုတည်ထောင်နိုင်တဲ့မူချမှတ်ရမယ်။နောက်ပြီးတော့လူဆွေးအပိုင်းမှာတော့ဒီအစိုးရတရားပြတမ်းတော်ပြတိုင်းသားလင်းတကယ်ဖွဲ့စည်းပြီးအတိတ်ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကပြုပြင်ပြောင်းလဲရေးစိတ်ကချရမယ်။ပြုပြင်နေလဲmindset ချဖို့လိုအပ်တယ်။အပြောကတော့ညီကြရင်အတော့ကတော့မညီကြရင်ဖြစ်နေတာ။အဲဒါကြောင့်ဒီလိုပုဂ္ဂိုလ်တွေကအခက်အခဲများဖြစ်နေလားလို့ကျွန်တော်တန်ပြချက်ဖြစ်နေတယ်။နော်ညီလာပိုင်းမှာကြတော့လေညီလာမှာကျွန်တော်ကမန်ကန်ဖို့ပြောတယ်တိုက်ရင်စင်းနေစင်းနေရင်တိုက်ဖိုက်ဖိုက်တော့တော့ညီလာတွေကတော့ကျွန်တော်တို့တုံးလို့ဒါအပြေကောင်းမရအစ်ခက်ကိုရထားတော့ပါညီချမ်းရဲကိုတကယ်ချစ်ချင်းနေစင်းနေဖို့လို့စ ချင်းပြည့်နေရမလဲမြို့သားမှုရှိရမယ်အပြန်လန်ရှိရမယ်နောက်ဓာတ်ပြည်ညီမျှမှုရှိရမယ်ပြလို့ရှိရင်ဘုံသဘောတူညီချက်ရအောင်ကျွန်တော်ကညီညာချင်းပြည့်နေရမှာဒါလုပ်ဆောင်ရမယ်ဘုံသဘောတူညီချက်ဆိုတာတို့အတွက်လည်းမို့ကိုယ့်အတွက်လည်းမို့ပြည်သူလူထုအတွက်ဒါကြောင့်မူလူဒီနာမှန်ကမှပဲညီချင်းရနိုင်မယ်လို့ကျွန်တော်အခိုင်အမာယူကြည်တယ်ဗျ
ဟုတ်ကဲ့တလို့တော့ကတမန်တော်ရဲ့ပြောရဆိုရင်ဒီရဲ့ပုဂ္ဂိုလ်တူကသူတို့ကိုသမဏကြီးရတာအပြည့်ရလို့အမိန်ပေးရင်သူတို့ရက်ဖို့အစဉ်သင့်မယ်လို့ဆိုရဲစကားကြားပါတယ်အဲ့ဒါဘယ်လောက်ထိလက်တွေ့ကျနိုင်ပါသလဲတကယ်ပဲသူတို့ဟာအယသအစူရရဲ့အမိန်ကိုနားခံလိမ့်မယ်ထင်ပါလားဒီကိစ္စမှာတမန်တော်အနေနဲ့
အဲပြောတဲ့အတိုင်းဒီကလေးလုပ်မယ်ရအပြည့်နဲ့လုပ်ကဲ့ညီဖို့လိုအပ်တယ်ကြားရပါအဲ့ဒီကလေးတော့အခုကဒီတပ်တော်သူတို့ပြောတယ်မနက်စလို့ရှိရင်တမ်းသားလည်းရက်စီကျင်းလို့ရှိရင်ရပါလို့ပြောလဲရအောင်ပြောလဲတဲ့ခါကျတမ်းတော်လည်းလက်ခံရဒါတည်းကဟိုအပြောတက်တက်ဖြစ်နေတယ်အခုကဟိုအပြန်လာချစ်ချက်မှုမရှိဘူးရနားကြားရကောင်းအောင်ပြောတဲ့အပိုင်းတွေကညားနေတယ်ဒါကျွန်တော်ကတော့တမ်းလက်ပြချက်ချက်လုပ်ဖို့အပြောနဲ့အလုပ်ကိုက်ညီဖို့လိုအပ်တယ်လို့ဒါအမှန်ဆုံးရှိတော့ဒီမိုကရေစီနေလာရဆုံးလို့ရှိတော့တမ်းသားရဲ့ညီကြားချက်အပြင်ကိုနားခံတဲ့တမ်းမှုဖြစ်ရဒီတန်းတာဖြစ်သွားမယ်လို့ရှိတော့ကျွန်တော်ညီကြမ်းရေးအတွက်လာလာကောင်းတာပေါ့ဗျာ။ဒါပေမဲ့ဒါအခုလက်ပြမှာတော့အဲကျွန်တော်တိတိထူးကြလာတာတိမတွေ့ရဘူးလို့ပြောလို့ရတ
ယ်။ဆရာနောက်ဆုံးမေးချင်တာမြန်မာနိုင်ငံညီကြမ်းရေးအလားအလာရောမြန်မာမြန်လို့ထင်ပါလဲဆရာ
။ဟုတ်ကဲ့ကျွန်တော်ညီကြမ်းအမြင်ပေါ့မိုးလိုနေတာကိုဓမ္မမကန်ကန်ဆက်မှပြင်သွင်းတယ်ပေါ့။အလို့ရဲ့စိတ်မျိုးထဲမှာရှိဖို့လိုအပ်တယ်လို့ပြောကြည့်တယ်။နောက်ပြီးတော့ဒီအစွဲဒီအစွဲဒီတိတ်မထားကြဘူးပေါ့လေလူမျိုးစွဲဘာသာစွဲနောက်ပြီးတော့မှဒါအဖွဲ့ကြီးစွဲမထားဘဲနဲ့ကျွန်တော်ဒါအားလုံးညီညီနိုင်နိုင်နဲ့အပြန်အလှန်ရှိသေးနိုင်တဲ့အဆင့်အပြန်အလှန်နားလည်မှုပေးနိုင်တဲ့ပြဖောက်နိုင်တဲ့အဆင့်ကိုကျွန်တော်သွားမယ်အဲဒါကိုကျွန်တော်မမှန်ကန်လုပ်နိုင်တယ်ဆိုလို့ရှိရင်ဒီဖြစ်တဲ့ပြည်တော်စုတည်ဆောက်ဖို့ဆိုတော့ဘာမှခက်တာမို့အမှဆိုလို့ရှိရင
်တော်ရရှိမြခင်တကယ်တော့စစ်ဆိုတာနိုင်ငံရေးပြဿနာမပြေလည်လို့ပေါ်ပေါက်လာတာဖြစ်ပါတယ်ညီညာရင်လုတ်တယ်ဆိုတာဟာအဲ့ဒီနိုင်ငံရေးပြဿနာကိုဖြည့်ဆင်းနိုင်မယ်ဖြစ်ပါတယ်ဒီနေရာမှာပြဿနာရှိနေလို့ညီညာရေးဆက်ပြီးမဆွေးနွေးနိုင်ဘူးမလုပ်နိုင်ဘူးဆိုရင်တော့မြန်မာပြည်သူတွေနှစ်ပေါင်းများစွာခံစားလာရတဲ့ဆင်းရဲဒုက္ခတွေကဘယ်တော့မှလွတ်မြောက်နိုင်လိမ့်မယ်မဟုတ်ဘူးလို့ထင်မိပါကြောင်းပြောကြရင်ကုသဘအစီအစဉ်ကိုဒီမှတင်ရနာလိုက်ပါစေခင်ဗျာကျေးဇူးတင်ပါတယ်
ကျောင်းစံသားစီစဉ်ထုတ်လွှင့်ပေးနေတဲ့မြမအရေးတုံသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုကြာသပတေးနေ့မနက်ခင်းမှာနောက်တစ်ချိန်နားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သူယုံကြည်ရာစီစဉ်မှာတော့ဒေါက်တာဇာနီထွန်းပါကိုယုံကြည်တယ်လဲဆိုတာနားဆင်ကြရမှာပါ။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါရဲ့ရှင်။
ကျွန်တော်ယုံကြည်ရကတော့မတူညီတဲ့ क्वे ပြမှုရှိတဲ့ခံယူချက်တွေယုံကြည်ချက်တွေသဘောထားတွေကိုဆွေးနွေးညှိနှိုင်းအဖြေရှာနိုင်တဲ့အရေးချင်းဟာအောင်မြင်မှုအတွက်အရေးကြီးတယ်ဆိုတာပါပဲလူဖွဲ့စည်းအတွင်းမှာပုဂ္ဂလိကခံယူချက်ကြောင့်ပဲဖြစ်ဖြစ်ကိုယ်ကိုယ်ယုံကြည်မှုတလေးထုံးစံအရာပဲဖြစ်ဖြစ်လူမှုစီးပွားရေးနောက်ခံအတွေ့အကြုံတွေကြောင့်ပဲဖြစ်ဖြစ်လူတွေမှာ क्वे ပြတဲ့အမြင်တွေခံယူချက်တွေရှိတယ်ဆိုတာတွေ့ရပါတယ်အဲ့လိုမတူညီတဲ့ယုံကြည်ချက်ခံယူချက်တွေကိုလိုမျိုးဆွေးနွေးညှိနှိုင်းပြီးတော့အောင်မြင်မှုရအောင်အခြေစားမယ်ဆိုတဲ့အချင်းဟာစိတ်ကိုအရေးကြီးပါတယ်။ဒီနေရာမှာကျွန်တော်အခွင့်အရေးတော့ဘာပဲတက္ကသိုလ်ကသင်ကြားသင်ယူမှုပုံစံတစ်ခုကိုဖျက်ပြချင်ပါတယ်။အတန်းထဲမှာကျောင်းသား၁၀ယောက်လောက်ပဲရှိပါတယ်။ဆရာကနေပြီးတော့အဖတ်စင်အားသာရပိုင်းဆိုင်ရာသဘောတရားပိုင်းဆိုင်ရာသိမွေ့နဲ့နဲ့တဲ့ကိစ္စရပ်တွေပြဿနာတွေကိုချပြပေးပြီးတော့ကျောင်းသားတွေကိုဝိုင်းဝန်းဖြေရှင်းတဲ့ပုံစံမျိုးနဲ့သင်ယူစီတာဖြစ်ပါတယ်။တော့ចောင်းသားတွေကိုတူူးချင်းလိုက်ပဲဖြစ်ဖြစ်ပုစုဖွဲ့တော့ပဲဖြစ်ဖြစ်တူညီတဲ့ရှုတော်မျိုးမျိုးကနေပြတော့ရက်ကြည့်သေးတယ်အပြန်အလှန်ဆွေးနွေးစီပါတယ်နောက်ဆုံးမှစုပေါင်းပြတော့အပြေရှားစီပါတယ်ကျွန်တော်အဲ့ဒီနေရာမှာပါသွားတွေ့လဲဆိုတော့ဒီ American ဒီတော်စုမှာចောင်းသားလူငယ်တွေကိုဒီလိုမျိုးလေ့ကျင့်ပြုစုပြောထောင်ပေးနေတယ်လဲဆိုတာပါပဲကိုယ့်ရဲ့ယုံကြည်ချက်ခံယူချက်တွေကိုပြောဆိုနိုင်အောင်ပြောဆိုရတဲ့အရေးချင်းတွေရှိလာအောင်ပထမဆုံးတို့လေ့ကျင့်ပေးတယ်အဲ့ဒီအခြေအနေနဲ့တစ်င့်ပြောဆိုတဲ့အခါမှာအချက်လက်တွေ၊ဂိင်္ဂဏန်းတွေ၊အထောက်အထားတွေနဲ့အများနာလည်လာအောင်လက်ခံနိုင်အောင်ပြောဆိုတင်ပြနိုင်တဲ့အရေးချင်းတွေတို့လေ့ကျင့်ပေးတယ်။အဲ့ဒါအချက်ပို့ပြီးတော့အရေးကြီးတာကိုယ်အယူအဆနဲ့ क्वे ပြရတဲ့အခါတခါတည်းမှာလုံးလုံးစန့်ကျင်မှုရှိတဲ့အခြေအနေတွေကိုကြုံတွေ့လာတဲ့အခါမျိုးမှာကိုယ်ဖြစ်ချင်တာတစ်ခုရဲ့ကြည့်လို့မရဘူး။ကိုယ်ရည်တည်ချက်တစ်ခုရဲ့နဲ့ကိုပဲကြည့်လို့မရပါဘူး။ကိုယ့်ရဲ့သိဖွဲ့အဖွဲ့အစည်းကျန်ပေအဖွဲ့အစည်းတမမဟုတ်လို့ရှင်စိုက်တင်ပေအဖွဲ့အစည်းနေရာကနေရည်တည်နေတဲ့ចောင်းသားအတန်းပေါ်ရဲ့က သဘောထားကဘယ်လိုရှိလဲသူတို့ရဲ့ခံယူချက်တွေကိုနားထောင်ပြီးတော့သုံးသပ်ဝေဖန်ဖိုင်းထားပြီးတုံ့ပြန်နိုင်တဲ့အခြေအချင်းတွေရှိလာအောင်ဆရာကခန်းထဲမှာစာသင်ခန်းထဲမှာလေ့ကျင့်ပြုစုပြုထောင်ပေးပါတယ်ပထမတော့ကျွန်တော်လည်းပဲအခက်အခဲလေးတွေရှိပါတယ်ဘာလို့လဲဆိုတော့ကိုယ့်ရည်ရည်ချက်နဲ့မတူတဲ့ကွဲပြားတဲ့လူတွေရဲ့အသံတွေကိုကြားရတဲ့အခါမှာဘယ်လိုမျိုးတုံ့ပြန်ရမယ်ဘယ်လိုမျိုးဆောင်ရွက်ရမယ်ပေါ့တချို့ချင်းနဲ့ဒီကြားယုံကနေတစ်ဆင့်ဒီခါနားထောင်တက်လာတဲ့အခြေချင်းတွေရလာတယ်အဲ့လိုနားထောင်ပေးမှုကနေတစ်ဆင့်အပြန်အလှန်ဆွေးနွေးပြီးတော့စုပေါင်းအခြေစားတဲ့အလေးထားလေးတွေကျွန်တော်တို့ရလာတယ်ဆိုတာတွေ့ရပါတယ်အခန်းထဲမှာဆရာပြောသလိုပါပဲအဲ့ဒီအခြေချင်းတွေဟာကျွန်တော်တို့စာသင်ခန်းထဲကနေထွက်ပြီးတော့ရဲ့ဒီဘဝတွေကိုရောက်တဲ့အခါခွဲပြားတဲ့လူအဖွဲ့အစည်းအတွင်းမှာရှင်းလင်းတဲ့အခါမှာအောင်မြင်မှုရဖို့အတွက်အရေးကြီးတယ်ဆိုတာပါပဲအဲ့ဒီအရေးချင်းတွေကိုကျွန်တော်တို့ပြုစုပြုထောင်ပေးနိုင်မှဒုတိယချင်းတစ်ပည့်ဖြစ်ဖြစ်ရမလူဖွဲ့စည်းတစ်ပည့်ဖြစ်ဖြစ်တခါသာသာရှိဖို့အောင်မြင်မှုရဖို့အတွက် project ဖြစ်တယ်လို့ကျွန်တော်ထင်ယူမိပါတယ်ဒါကတော့ကျွန်တော်ယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်လိုပဲ VOA ရဲ့ TV သတင်းလွှာအစီအစဉ်တွေကိုလည်းည9နာရီက Radio အစီအစဉ် PP ချင်း It's justInterset 17နဲ့ Mia Set 3တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒါရီမကကွန်ပျူတာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်သလို VOA စာမျက်နှာပေါ်မှာအလွယ်တကူလည်းကြည့်ရှုနိုင်ပါတယ်။ VOA Internet စာမျက်နှာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။အခုမနေ့ခင်ထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစအဆုံးကိုမနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ပြန်ပြီးနားဆင်နိုင်ကြပါတယ်ဒီကနေ့ကြာသပတေးနေ့ညပိုင်းမှာတော့ကျမရေးကန္တာဥအောင်ခင်ရဲ့မြမအရေးသုံးသန့်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ရဖို့ရှိကြောင်းကြိုတင်အသိပေးပါတယ်ရှင်အခုကြာသပတေးနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရမင်းထွန်းကပြောပြပေးပါမယ်ရှင
်။သတင်းပတ်ဆက်ပတ်ကြဆက်တိုက်ဖြစ်ပေါ်နေတဲ့ဟောင်ကောင်စစ်နက်ပြပွဲတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဗိုလ်တုံးနှစ်ကထုတ်ပြန်တဲ့ကြေညာချက်မှာဟောင်ကောင်နဲ့တရုတ်နယ်စပ်ကစီးရေးဆိုင်ရာလှုပ်ရှားမှုတွေပေါ်အမေရိကန်နိုင်ငံအနေနဲ့အလွန်မေးစိုးရိမ်ပူပန်မိကြောင်းတရုတ်နိုင်ငံနဲ့ဟောင်ကောင်ကသက်ဆိုင်သူအလုံးဟောင်ကောင်သားတွေရဲ့လွတ်လပ်မှုနဲ့ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်မှုအခွင့်အရေးကိုလေးစားလိုက်နာပြီးအဖြေတစ်ခုရှာကြဖို့တိုက်တွန်းကြောင်းကြေညာခဲ့ပါတယ်တရုတ်ကုန်စည်ပေါ်တွင်ကုန်ကုန်ဆရာကနုံထပ်မကောက်ခံမဲ့ကိစ္စဆိုင်းငံ့လိုက်တာဟာတရုတ်စိုးရွားကိုလက်လျောတာမဟုတ်ပဲခရစ်မတ်ဈေးဝယ်ရသည်မှာအမေရိကန်စားသုံးသူတွေအထောက်ပံ့ဖြစ်စေဖို့တတယူရတယ်လို့အမေရိကန်ကုသရေးဝန်ကြီးဝင်ကြီး Wilbur Ross ကပြောကြားလိုက်ပါတယ်။ Laptop ကွန်ပျူတာလက်ကင်ဖုန်း Video Games ကလေးကစားစရာအရေးအဝတ်အထည်စားတဲ့ကုန်စည်တွေပေါ်အခွန်ဆရာကနုံတိုးမြင့်မဲ့ကိစ္စကိုလာမယ့်ဒီဇင်ဘာ15ရက်နေ့ထိဆိုင်းငံ့ထားမယ်လို့အမေရိကန်ဘက်ကအင်ကာနေမှာကြေညာခဲ့တာဖြစ်ပါတယ်။စီးပွားရေးညွှန်းကိန်းတွေကလာမယ့်နှစ်မှာအမေရိကန်စီးပွားရေးကျဆင်းမဲ့လက္ခဏာပြသလာပြီးတဲ့နောက်မှာအမေရိကန်ဆော့ဈေးကွက်ဈေးကွက်ကပုံတွင်က300နိုင်ငံလုံး300ကတုံးကျော်ကျသွားခဲ့ပါတယ်။ဥရောပဈေးကွက်မှာလည်း stock ဈေးနှုန်းတွေကျဆင်းခဲ့ပါတယ်။လေလာသုံးသပ်သူတွေကအားနည်းနေတဲ့ဂျာမနီနဲ့တရုတ်နိုင်ငံတို့ရဲ့စီးပွားရေးကရရှိခဲ့တဲ့စီးရင်စရာတွေကိုနောက်နှစ်ကမ္ဘာစီးပွားရေးကျဆင်းမဲ့လက္ခဏာတွေအဖြစ်ယူဆခဲ့ကြပါတယ်ခင်ဗျာ။
ကြာသပတေးနေ့မနေ့ခင်ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရမင်းထွန်းပြောပြပေးသွားတာဖြစ်ပါတယ်ရှင်။ကျမတို့ VOA ကိုအီးမေးလ်ကနေဝေဖန်ကြံပြုလို့ရတယ်၊တည်သချင်းတောင်းယူလို့ရတယ်ဆိုရင်အီးမေးလ်လိပ်စာက burmese.voanews.com ဖြစ်ပါတယ်။အခုဒီကနေ့မနေ့ခင်ရဲ့အစီအစဉ်ထုတ်လွှင့်ရမှုကတော့ Matt Engine 9ဖြစ်ပြီးအတန်ဖတ် Engineer က Kevin Fowler ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 18 kHz 16683 line to meter 19 kHz 15565 line to meter 25 kHz 11965တို့ကနေနားဆင်နိုင်ပါတယ်။ VOA သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.